Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ2022ခုနှစ်နိုဝင်ဘာလ10ရက်တနင်္လာညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါတယ်ရှင်9မီတာ1925 32ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့ကနေရှုစားနားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မများသိအောင်ကတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။လက်ရှိအချိန်မှာအခုတိကျတဲ့အတိုင်းပဲကျွန်တော်တို့ကဒီကြားကာလအနေထားနဲ့တော်လန်နေစေကာလဒီမှာဖြစ်တဲ့အတွက်ကြောင့်မလို့အနာဂတ်ကာလရဲ့ဘယ်လိုအခြေအနေမျိုးမှာဖြစ်မယ်ဆိုတဲ့အမျိုးကတော့အခုကျွန်တော်တို့အတိအကျပြောလို့ကျွန်တော်မရနိုင်ဘူး။
ဟုတ်ကဲ့ပါရှင်လက်ရှိမှာအခက်အခဲအတားအဆီးတွေရှိနေပေမဲ့မြန်မာနိုင်ငံမှာ Federal Democracy ပြည်ထောင်စုပေါ်ပေါက်လာဖို့တိုင်းရင်းသားတွေနဲ့ညှိနှိုင်းဆောင်ရွက်သွားမယ့်အကြောင်းကို November 10ရက်မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပခဲ့တဲ့တစ်နှစ်ပြည့်တဲ့နေ့မှာ NLD ပါတီဗဟုအလို့အမှုဆောင်အဖွဲ့ပြောခွင့်ရဦးအောင်ကြည်ညွန့်ကပြောသွားတာပါဒီသတင်းနဲ့အတူ2020ရွေးကောက်ပွဲတစ်နှစ်ပြည့်မဲဆန္ဒရှင်လူငယ်တွေရဲ့အနာဂတ်မျှော်လင့်ချက်ကချင်ပြည်နယ်ဟိုပင်မြို့လေပြစ်ခတ်မှုရှမ်းပြည်နယ်ကစစ်ဘေးဒုက္ခသည်တွေအခက်အခဲထိုင်းမြန်မာရွှေ့ပြောင်းအလုံသမားတွေတရားဝင်ခေါ်ယူမဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးပို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့အတွက်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင
်။စစ်မှန်ပြည်အားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်သွားဖို့အမေရိကန်နိုင်ငံသားဝင်ကြီးအက်တော်နီဘလင်ကင်ကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တောင်ပြိုကမ်းပြိုရွေးကောက်ပွဲနိုင်နှစ်ပတ်လည်နေ့မှာအာဏာသိမ်းစစ်ကောင်စီကိုတောက်ဆိုလိုက်ပါတယ်။2020နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်က498နေရာရှိတဲ့အနက်396နေရာကိုအနိုင်ရရှိခဲ့ပါတယ်။တိုင်းပြည်မှာဒီမိုကရေစီပြန်လည်အသက်ဝင်ရေးလူခွင့်ရေးတွေလေးစားရေးနဲ့တရားဥပဒေစိုးမိုးရေးအတွက်လှုပ်ရှားနေကြတဲ့အသက်ပေးကြဆုံးသွားသူအပြစ်မဲ့ပြည်သူ1300ကျော်အပါအဝင်မြန်မာပြည်သူတရက်လုံးကိုကျွန်တော်တို့ဂုဏ်ပြုလိုက်ပါတယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။ဥရောပသမဂ္ဂကလည်း NLD ရွေးကောက်ပွဲနိုင်နှစ်ပတ်လည်နေ့မှာကြီးညာချက်ထောင်ထုတ်ပြန်ပြီးစစ်ကောင်စီရဲ့အာဏာထိန်းအစိုးရအသွင်ဆောင်မှုနဲ့တရားဝင်မှုမရနိုင်တဲ့အကြောင်းမြန်မာလက်နက်ကိုင်တပ်ဖွဲ့တွေရဲ့လူခွေးချိုးဖောက်မှုတွေကိုပြင်းထန်စွာရှုတ်ချကြောင်းအစမတိုင်အင်အားသုံးတိုက်ခိုက်မှုများနဲ့ရန်လုံမှုများကိုချက်ချင်းအဆုံးသတ်ဖို့တောင်းဆိုကြောင်းနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့လွှတ်တော်ကိုယ်စားပြု Company CRPH တို့အပါအဝင်အားလုံးပါဝင်တွေ့ဆုံဆွေးနွေးဖို့တိုက်တွန်းသွားပါတယ်။ပြည်သူလူထုရဲ့အခွင့်အာဏာကိုပြည်သူတွေထံပြန်လည်အနည်းနိုင်ဖို့ရွေးကောက်ပွဲရလဒ်ကိုလိကျူရှုပြီးအကြမ်းဖက်အာဏာသိမ်းထားတဲ့ဆင်အာဏာရှင်စနစ်အောက်ကနေအပြည့်တိုင်လွတ်မြောက်ပြီး Federal Democracy စနစ်ပေါ်ပေါက်လာတဲ့အထိလူထုနဲ့အတူဆက်လက်အားထုတ်ကြိုးပမ်းသွားမယ်ကြောင်းပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲအများစုအနိုင်ရခဲ့တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။
နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ဆွဲချက်တင်ခံထားတဲ့တဘောဘီအန်အဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုတွေအန်အယ်ဒီနိုင်ကဦးဝင်းထိန်အပါအဝင်သတိထွက်ဆိုမဲ့သူစည်းရင်းကိုဒီကနေ့တရားရုံးမှာတင်ပြလျှောက်ထားခဲ့တယ်လို့စုံစမ်းသိရှိရပါတယ်။နေပြည်တော်တရားရုံးမှာတင်းလာနေတိုင်းစစ်ဆေးနေတဲ့သမရဦးဝင်းမြင့်ရဲ့တဘောဘီအမှုတမှုနဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုသုံးမှုကိုဒီကနေ့မှာကြားနာဆစ်ဆေးခဲ့ရမှာတဘောဘီအမှုအတွက်ဒေါအောင်ဆန်းစုကြည်ဘက်ကနေတက်တိလိုက်မဲ့နာမည်စည်းရင်းတင်သွင်းခဲ့တာပါ။နိုင်ကဦးဝင်းထိန်ကိုတက်တိထွက်ဆိုဖို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကရှောက်ထားခဲ့ပေမဲ့ကြားသူကြီးကလက်ခံမခံဆိုတာမသိရသေးပါဘူး။ပြီးခဲ့တဲ့တင်းလာနေ့နိုဝင်ဘာလ10ရက်နေ့တုန်းကတဘောဘီအမှုကြားနာစစ်ဆေးခဲ့စဉ်ကတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်တိထွက်ဆိုခဲ့ပါဗျ။ဒီကနေ့စစ်ဆေးတဲ့အမှုသုံးမှုကိုနိုဝင်ဘာလ15ရက်နေ့မှာဆက်လက်ကြားနာဖို့ရုံချိန်ပေးထားပါဗျ။လက်ရှိမှာဒေါအောင်ဆန်းစုကြည်ဟာအာဒီလိုက်စားမှုနိုင်ငံတော်လိုအပ်ချက်ဥပဒေချိုးဖောက်မှုစတဲ့အမှုတွေပါဝင်အမှုပေါင်း17မှုကိုရင်ဆိုင်နေရပါတယ်ခင်ဗျာ။
နဇီမ်ချာတရင်တော်များအဖွဲ့အင်္ဂလိပ်လိုတို့အပြင် RSF အဖွဲ့ကမြန်မာတရင်တော်မတ်ကေဇွန်နွေးကိုတရင်လို့လက်ခွင့်စုအတွက်အဆိုပြုလိုက်ပါတယ်မတ်ကေဇွန်နွေးနဲ့အတူအဆိုပြုစည်းမနိုင်ငံ7နိုင်ငံကလူနဲ့လူအဖွဲ့စည်းစုစုပေါင်း12ယောက်ဒါမှမဟုတ်အဖွဲ့တွေပါဝင်ကြပါတယ်တရင်ဆိုင်ရာတတိတည်ရောက်မှုနဲ့တီးကြလွတ်လပ်စွာဆောင်ရွက်မှုဆိုပြီးကဏ္ဍ3ခုခွဲလူပုဂ္ဂိုလ်ကိုဖြစ်စေတရင်ဌာနကိုဖြစ်စေအဖွဲ့စည်းကိုဖြစ်စေစုချင်းမြင့်မှာဖြစ်ပါတယ်အစိုးပြုစည်းမှသတင်းလောက်6ယောက်ပါဝင်ပြီးသတင်းဌာနနဲ့သတင်းလောက်များအဖွဲ့6ဖွဲ့လည်းပါဝင်ကြပါတယ်။သတင်းလောက်6ယောက်မှာ4ယောက်ကအမျိုးသမီးတွေဖြစ်ကြပြီးမတ်ကီဇွန်တွေက1ယောက်ပါဝင်ပါ။မြန မနက်ကမှမြေပြင်သတင်းတွေကိုပေးနိုင်အောင်ဆောင်ရွက်ခဲ့တဲ့မတ်ကေဆွန်တို့ရဲ့လှုပ်ဆောင်ချက်တွေဟာသတင်းလွတ်လပ်ခွင့်အတွက်တတိရှိရှိတိုက်ပွဲဝင်နေသင်္ကေတဖြစ်တယ်လို့ RSS ပြည်သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အနာသိပ်ပြီး February 26ရက်မှာဖန်ခံခဲ့ရပြီးသူ့ကိုပြန်လွတ်လိုက်တဲ့ July 1ရက်နေ့အထိရက်ပေါင်း124ရက်အထိအကျဉ်းချခံခဲ့ရပါတယ်။မတ်ကေဆွန်တွေလှုပ်လှုပ်ခဲ့တဲ့မြန်မာနောက်ဖွဲ့နဲ့အတူ DBB 7 days မီဇီမာခက်တစ်မီဒီယာနဲ့အခြားဖွဲ့တွေပါဝင်စုစုပေါင်း9ဖွဲ့ကိုစစ်ကောင်စီက license ရုပ်သိမ်းပိတ်ပင်ခဲ့ပါတယ်။ American သတင်းစာဆရာ Danny Fenster ကိုမြန်မာနောက်ဖွဲ့နဲ့ဆက်ဆက်ပြီးဖမ်းဆီးတရားစွဲဆိုခဲ့တယ်လို့ VOA ရဲ့ပြည်နိုင်ဆောင်ပါရှင်ဦးစီသူအောင်မြင့်ပါဝင်သတင်းစာဆရာ120ကျော်ကိုဖမ်းဆီးခဲ့တယ်လို့ UNESCO ကထုတ်ပြန်ခဲ့ပြီးခုထိ50ကျော်ဟာအကျဉ်းချခံရဆဲပါ
။ COVID ကပိနဲ့ပတ်သက်ပြီးကွဲပြားခြားနားတဲ့လေးလာဆန်းစစ်မှုနှစ်ခုဟာပို့ပြီးတော့အလေးနဲ့ဆင်ခြင်စရာဖြစ်လာပါတယ်။လီလာမှုတစ်ခုရအများလက်ခံထားတဲ့ကိုဗစ်ကပ်ဘေးကြောင့်လူ9သန်းသေဆုံးခဲ့ဆိုတဲ့အချက်ဟာရှော့ပေါ်တွက်ဆတာပုံရပြီးတော့ John Hawkins Corona Virus သုတေသနဌာနကမထုတ်ပြန်ခင်နိုဝင်ဘာလ1ရက်ထက်ကသေဆုံးသူ9သန်းပြည့်သွားခဲ့ပြီဖြစ်တယ်လို့ဖော်ပြထားပါတယ်။အခြားလီလာချက်တစ်ခုကတော့ Corona Virus ကရပ်ပေါင်း90ပြည်တိုင်းလူသန်း90ကူးစက်တယ်ဆိုတဲ့လီလာဆန်းစစ်ချက်ဖြစ်ပါတယ်။ရိုက်တာသတင်းတရမှာဖော်ပြထားတဲ့တနည်းနည်းပါးလီလာဆန်းစစ်ချက်အရမှာတော့လက်ရှိကူးစက်မှုမြင့်မားနေတဲ့အချက်ဟာကူးစက်နှုန်းမြင့် Delta မျိုးကွဲ virus ကြောင့်ဖြစ်တယ်လို့ဆိုပါတယ်။ကူးစက်မှုသစ်တွေကနိုင်ငံပေါင်း55နိုင်ငံမှာဆက်လက်မြင့်မားလာနေပြီးရိုက်တာသတင်းတရမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ကျန်းမာရေးဝန်ထမ်းကဒီကနေ့ညထုတ်ပြန်ချက်ထဲမှာတော့ COVID ဆက်ဆေးသူပေါင်း 26,000 ကျော်မှာပိုးတွေ့သူ969ဦးရှိပြီးတော့ပိုးတွေ့ရကန်နှုန်းက 3.8 ရာခိုင်နှုန်းရှိပြီးသေဆုံးသူက18ဦးရှိပါတယ်။တနိုင်ငံလုံးပိုးတွေ့သူစုစုပေါင်း 58,815 ဦးမှာစုစုပေါင်းသေဆုံးသူစုစုပေါင်းလဲ18,839 ရှိပြီဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 19.69kHz 15.53 ည 25kHz 11.83 ည 32kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္လာနေ့ည VOE ရဲ့နောက်ဆုံးရသတင်းတွေကိုဆက်လက်ကြေညာနေပါတယ်။သဘောတူညီချက်ကိုပြန်ပြီးအသက်သွင်းဖို့ဆွေးနွေးနေတာအောင်မြင်ခြင်း2015တုန်းကချုပ်ဆိုထားခဲ့တဲ့သဘောတူညီချက်ကိုပယ်ဖက်နိုင်မယ်မဟုတ်ဘူးဆိုတဲ့အမှတ်ကန်ချက်တွေကိုအမေရိကန်နိုင်ငံကပေးတင်တယ်လို့အီရန်နိုင်ငံကတနင်္လာနေ့ကပြောလိုက်ပါတယ်။အီရန်မှာသဘောထားတင်ပါတဲ့တပ်ရအစ္စရာဟင်ရာအီစီဂျော်လာကတက်လာပြီးတဲ့နောက်ဝိလေချောင်ပတ်ဖြစ်သွားခဲ့တဲ့ဆွေးနွေးပွဲတွေကိုနိုဝင်ဘာလ29ရက်နေ့ဗီယက်နာမှာအမေရိကန်နဲ့အီရန်တို့ပြန်လည်စတင်ဆွေးနွေးကြဖို့ရှိပါတယ်။လွန်ခဲ့တဲ့3နှစ်ကမစ္စတာထရမ့်တပ်ရဖြစ်လာပြီးတဲ့နောက်သဘောတူညီချက်ကိုပြန်လည်ရုပ်သိမ်းခဲ့ပြီးအီရန်ပေါ်အရေးယူပိတ်ဆို့ခဲ့ပါတယ်။အမေရိကန်ဟာအီရန်ပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုအလုံးကိုရုပ်သိမ်းခဲ့ပြီးအဲဒီလိုရုပ်သိမ်းရမှာလဲဟော့မုတ်စစ်ဆေးလို့ရတဲ့ဖြစ်စဉ်တွေရှိရမှာဖြစ်တယ်လို့သဘောတူညီချက်မြောင်းတဲ့ရောက်သွားခဲ့ရတဲ့ကိုအမားကိုကိုအတိမတ်ပြရမယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဆအီကာတိဇယ်ရီကပြောပါတယ်အီရန်ရဲ့နျူကလ িয়ার ဆွေးနွေးပွဲခေါင်းဆောင်အလီဘက်ဂရီကာနီဟာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့ဥရောပသုံးနိုင်ငံကိုနိုင်ငံရဲ့ဝန်ကြီးဌာနဒုတိယဝန်ကြီးအဖြစ်ဒီအပတ်တွင်မှခီးထွက်လိမ့်မယ်လို့ပြောရေးဆိုခွင့်ရှိတဲ့သူကပြောပါတယ
်အီရန်ဝန်ကြီးချုပ်ကိုပြစ်မှတ်ထားတဲ့လှုပ်ကြံမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာအီရန်ရွေးကောက်ပွဲနောက်ပိုင်းနိုင်ငံရေးတင်မာမှုတွေပိုပြီးတော့ရှိလာပါတယ်ပြည်ကြေလာကအီရန်နိုင်ငံမှာကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲအတွင်းမှာအီရန်ကျော်ရောနောက်ခံပြီးရတဲ့စစ်သွေးကြော်တွေအကြီးကျယ်ရှုံးနေခဲ့တာပါ။လုံခြုံမှုအတွင်းအီရန်ဝန်ကြီးချုပ်မူစတာဖာအကာဒမီကိုမထိခိုက်ခဲ့ပေမဲ့လုံခြုံရေးခွန်ဦးကတော့ထိခိုက်ဒဏ်ရာရခဲ့တယ်လို့အီရန်အရာရှိနှစ်ဦးကဆိုပါတယ်။နောက်ပိုင်းမှာအီရန်ဝန်ကြီးချုပ်ကရုံးမြင့်တန်ကြားမှာပြန်လည်ပေါ်ထွက်လာခဲ့ပါတယ်။သူ့ရဲ့ဘယ်လက်ကိုတော့ပတ်တီစီလာတဲ့ပုံမျိုးတွေ့ရပြီးတော့တည်ငြိမ်တော့ရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့သမ္မတဂျိုးဘိုက်ဒန်ပါဝင်နိုင်ငံတော်တော်များကရှုတ်ချခဲ့ပါတယ်။သမ္မတဘိုင်ဒန်ရဲ့ထုတ်ပြန်ချက်တွေမှာတည်ငြိမ်ပြီးတော့ချင်းချင်းချင်းချင်းတုံ့ပြန်မှုတောင်းဆိုထားတဲ့အီရန်ဝန်ကြီးချုပ်အယ်ကာတီမီရဲ့ဥဆောင်မှုကိုလည်းတလေးစားဖော်ပြထားပါတယ်။တနင်္ဂနွေနေ့တိုက်ခိုက်မှုအတွက်ဘယ်သူဘယ်ဝါဆိုတာကိုတော့ထုတ်ပြောပြောဆိုခြင်းမရှိသေးပါဘူး။လက်ရှိဝန်ကြီးချုပ်ကာတီမီပေါ်လူသိရှင်ကြားချင်းချောက်ခဲ့မှုတဲ့အီရန်နောက်ခံစစ်သွေးကြော်တွေပေါ်တော့တန်လျာရှိပေမဲ့သူတို့ကတော့ငင်းဆိုတာပါတယ်ခင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်ကဗလီကိုစုံစမ်းထောက်လွှတ်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်ဆိုရကနိုင်ငံတော်ရှိုးဝက်ချက်ခေါင်းစဉ်အောက်မှာအကာအကွယ်ရမရအမှုကိုတရားလွတ်တော်ချုပ်ကတနင်္လာနေ့မှာစတင်ကြားနာပါတယ်။ FBI ခေါ် American Federal အစိုးရစုံစမ်းထောက်လှမ်းရေးဘျူရိုကို Muslim 3ယောက်ကလွန်ခဲ့တဲ့10နှစ်ကတရားစွဲဆိုခဲ့တဲ့အမှုဖြစ်ပါတယ်။ FBI က Islam ဘာသာကိုကူးပြောင်းတယ်လို့ပြောတဲ့လူတစ်ယောက်ကိုအသုံးပြုပြီး မွတ်စလင်အသိုက်အဝန်းနဲ့ဗလီကိုစုံစမ်းထောက်လှမ်းခဲ့တာဖြစ်ပါတယ်။နိုင်ငံခြားထောက်လှမ်းရေးဥပဒေအရ FBI ကဘလို့စုံစမ်းထောက်လှမ်းခဲ့တယ်ဆိုတဲ့သတင်းချက်လက်တွေကိုထုတ်ဖော်ဖို့ညှင်းဆိုခဲ့တာပါ။ဒါပေမဲ့အဲ့ဒီဥပဒေကိုအသုံးပြုတာဟာဖွဲ့စည်းပုံကပေးထားတဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့တရားစွဲဆိုသူတွေကပြောပါတယ်။အသွင်ယူ FBI စုံနောက်ကအကြမ်းဖက်ကြီးအကြောင်းလိုက်လံမေးမြန်းစဉ်ကလေးကသူ့ကိုမသင်္ကာပွဲလူတယောက်အဖြစ်အစွဲကိုအကြောင်းကြားခဲ့ပြီးဖြစ်တယ်လို့ကယ်လီဖိုးနီးယားမွတ်စလင်တွေကတော့ပြောကြပါတယ်
။တရုတ်မျိုးသမီးဝမ်ယီပိုင်ဟာသူမရဲ့6လကြာအာဂသခီးစဉ်ရဲ့တစိမ့်တစ်ပိုင်းအဖြစ်နိုင်ငံပိုင်အာဂသစကံမှာလမ်းလျှောက်ထွက်ခဲ့ပြီးသူမအာဂသတဲ့လမ်းလျှောက်တဲ့ပထမဦးဆုံးတရုတ်အမျိုးသမီးတူဖြစ်လာပါတယ်။ဝမ်နဲ့အဖော်အာဂသရင်မူဇိုင်ဇန်ဂျန်ဟာပင်မအာဂသစကံကနေထွက်ပြီးတော့6နိုင်ကြာမြင့်တဲ့ကိရိယာတက်ဆင်မှုတွေပြုလုပ်ခဲ့ပြီးအာဂသစကံရဲ့ဆက်ရုပ်လက်တံတွေကိုလည်းစမ်းသပ်ခဲ့ပါတယ်။ဇိုင်ကလွန်ခဲ့တဲ့13နှစ်ကအာဂသတဲ့လမ်းလျှောက်ခဲ့ပြီးဝမ်ကတော့မကြာသေးမီကမှစမ်းသပ်အာဂသစကံစီကိုထွက်လာသူပါ။သူတို့ရှိရစီကိုပြီးခဲ့တဲ့အော်တိုဘလာ16ကလည်းတတရမြောက်အာဂသတရေတူရောက်ရှိခဲ့ပါသေးတယ်။သူတို့၃ဦးဟာအာဂသစကန်ချဲထွင်ဖို့အတွက်ကရိယာတွေကိုတက်ဆင်ကြဖို့ရှိပြီးတစ်ချိန်တည်းမှာပဲသူတို့ရဲ့အာဂသစကန်ထဲမှာနေထိုင်မှုအခြေအနေကိုစမ်းသပ်မှုပြုလုပ်သွားမှာဖြစ်ပါတယ်။တရုတ်စစ်တပ်ကလုပ်တဲ့အာဂသအစီအစဉ်တွေမှာလာမယ့်နှစ်နှစ်အတွင်းအာဂသသူရဲတော်တော်များများကိုအာဂသစကန်စီကိုပို့ဖို့ရှိပါတယ်။လက်ရှိသူတို့၃ဦးရဲ့အာဂသခီးစဉ်ကိုတော့တရုတ်အာဂသတရေတွေရဲ့အရှိအကြာဆုံးခီးစဉ်တစ်ခုအဖြစ်ရေးဆွဲထားခဲ့ပါတယ်ခင်ဗျာ။
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုဥတည်မောင်သန်းနဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့ရပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOE Radio အစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ website စာမျက်နှာ burmese.voanews.com တို့ကနေလည်းအခုကျမတို့အသံလွှင့်နေတဲ့အချိန်နဲ့တပြေးညီရှုစားနှားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုတင်ပြပေးခြင်းပါတယ်။ဒီကနေ့နိုဝင်ဘာလ10ရက်နေ့ဟာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပခဲ့တဲ့တစ်နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။လက်ရှိမှာအခက်အခဲအတားအဆီးတွေရှိနေပေမဲ့ဆရာနာရှင်စနစ်အောက်ကအပြီးတိုင်လွတ်မြောက်ဖို့နဲ့ Federal Democracy ပြည်ထောင်စုပေါ်ပေါက်လာဖို့တိုင်းရင်းသားတွေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောကြားလိုက်ပါတယ်။အတားအဆီးတွေကိုကျော်လွှားနိုင်မယ့်နည်းလမ်းတွေကိုရှာဖွေကြိုးစားသွားမှာဖြစ်တယ်လို့လည်းဗဟိုအလုံးအမှုဆောင်အဖွဲ့တာဝန်ရှိသူက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းအပြည့်အစုံကိုတော့ကိုသားညွန်ဦးကပြောပြပေးပါရှင
်။2010ထွေထွေရွေးကောက်ပွဲကျင်းပတာဒီကနေ့နိုဝင်ဘာလ10ရက်နေ့မှာတစ်နှစ်ပြည့်ပါတယ်။ဒီအထိမ်းအမှတ်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကကြေညာချက်ထုတ်ပြန်လာမှာမဲဆန္ဒနဲ့အားလုံးရဲ့82ရာခိုင်နှုန်းကျော်ကို NLD ပါတီကအနိုင်ရအောင်မဲပေးခဲ့တဲ့ပြည်သူတွေကိုကျေးဇူးတင်တဲ့ကြောင်းဖော်ပြထားပါတယ်။မဲစည်းမားတယ်ဆိုတာကိုအကြောင်းပြပြီးတော့စစ်ကောင်းဆောင်တချို့ကလက်နက်အားကိုးတဲ့နိုင်ငံတော်အာဏာကိုဥပဒေမဲ့လူယူခဲ့တယ်လို့လည်းထုတ်ပြန်ချက်မှာရေးပါတယ်။NLD ပါတီအနေနဲ့ပြည်သူတွေရဲ့အခွင့်အာဏာကိုပြည်သူတွေစီကိုပြန်အပ်နှံ့နိုင်မှုဆရာနာရှင်စနစ်အောက်ကလွတ်မြောက်ဖို့နဲ့ Federal စနစ်ပေါ်ထွန်းလာဖို့ပြည်သူလူထုနဲ့အတူတာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်သွားမယ်လို့လည်း NLD ပါတီကကတိပြုထားပါတယ်။မြန်မာနိုင်ငံမှာ Federal Democracy ပြည်အောင်စုပေါ်ပေါက်လာအောင်လုပ်သွားမှာဖြစ်တယ်လို့ပါတီရဲ့ဗဟိုအလုံးမှုဆောင်ဖွဲ့ကပြောခွင့်ရတူဖြစ်တဲ့ဦးအောင်ကြည်ညိုက VOA ကိုပြောပါရယ
်။လက်ရှိအချိန်မှာအခုသိတဲ့အတိုင်းပဲကျွန်တော်တို့ကဒီကြားကာလအနေထားနဲ့တော်လန်နေစေကာလဒီမှာဖြစ်တဲ့အတွက်ကြောင့်မို့လို့အနာဂတ်ကာလရဲ့ဘယ်လိုအခြေအနေမျိုးမှာဖြစ်မယ်ဆိုတဲ့အမျိုးကတော့အခုကျွန်တော်တို့အတိအကျပြောလို့ကျွန်တော်တို့မရနိုင်သေးဘူး။ဒါမှမဟုတ်ကျွန်တော်တို့ဒီမှာ NUCC ကနေပြီးတော့ချာတာရေးဆွဲထားပြီးတဲ့အခါမှာစစ်ကောင်စီမရှိတော့ဘူးဆိုတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့အခင်းချင်းအပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံမှာတကယ် Federal Democracy ဖြစ်ဖို့ရတဲ့တိုင်းရင်းသားတွေနဲ့အများဆုံးညှိနှိုင်းပြီးတော့ဆောင်ရွက်သွားရမယ်။အခြေခံလမ်းကြောင်းအတိုင်းပဲသွားမယ်။ဘယ်လိုအသေးစိတ်တွေဖြစ်မလဲ၊ဘယ်လိုအသေးစိတ်တွေဆောင်ရွက်မလဲဆိုတာတော့အခုချိန်မှာပြောလို့မရသေးဘူးပေါ့လေနော်
။လက်ရှိမှာဥက္ကဋ္ဌဒေါက်ဆန်းစုကြည်ပါဝင် NLD ပါတီရဲ့ထိတ်တန့်ခေါင်းဆောင်တွေဖမ်းဆီးခံထားတရားစွဲဆိုခံရပါတယ်။ဒီလိုအချိန်မှာပေးထားတဲ့ဂရီတိုင်းလက်တွေ့လုံနိုင်ဖို့အတားအဆီးတွေကိုဘယ်လိုကျော်လွှားနိုင်မှာပါလဲ
ဒီအတားအဆီးတွေရှိနေတာကိုလည်းသိတယ်ဒါကြောင့်မလို့ဒီအတားအဆီးတွေရဲ့ကြားရည်ရနေပြီးတော့ဘယ်လိုကျော်လွှားပြီးတော့ဆောင်ရွက်သွားမလဲဆိုတဲ့နည်းလမ်းနဲ့ကျွန်တော်ဆက်ပြီးသွားနေမှာအခုလုံနေတာကအတားအဆီးမရှိလို့လုံနေတာမဟုတ်ဘူးအတားအဆီးရှိတဲ့ကြားရည်ရနေပြီးတော့ကျော်လွှားဆောင်ရွက်နေတာဖြစ်တဲ့အတွက်ကျွန်တော်တို့ဟိုအတားကိုကြာနေပါပြီလို့ပါတယ
်ဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD လွှတ်တော်ကုစရေတွေစုပေါင်းပြီးတော့ပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPH ကိုဖွဲ့စည်းခဲ့ကြပါတယ်2020ရွေးကောက်ပွဲရလဒ်ကိုဖျက်သိမ်းခဲ့တဲ့စစ်ကောင်စီကတော့ရွေးကောက်ပွဲအစ်လုတ်ပေးမယ်လို့ကြေပြုထားပါတယ်။စစ်ကောင်စီခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ကလည်းနိုင်ငံရေးပါတီတချို့နဲ့ပြီးခဲ့တဲ့ရက်ပိုင်းတွေမှာတွေ့ဆုံပြီးတော့လွှတ်တော်ထဲမှာအချိုးကျကုစားပြုနိုင်တဲ့ PR စနစ်ပေါ်ပေါက်လာဖို့ကြိုးပမ်းနေပါတယ်။ ပီအာစနစ်ဟာဖွဲ့စည်းပုံအခြေခံဥပဒေကိုမဆန့်ကျင်ဘူးလို့လဲစစ်ကောင်စီလက်ထက်မှာတိခတ်နဲ့ရွေးကောက်ပွဲကော်မရှင်ဦးထားဦးသိန်းစိုးကတောက်ကြနေကတွေ့ဆုံပွဲကိုတက်လာတဲ့နိုင်ငံရေးပဋိတချို့ကိုပြောခဲ့ပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့မတရားဖမ်းဆီးခံရသူတွေချက်ချင်းပြန်လွှတ်ဖို့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်လည်ဖော်ဆောင်ပေးဖို့ဆရာနာရှင်ကိုတောင်းဆိုတဲ့ကြောင်းရွေးကောက်ပွဲတစ်နှစ်ပြည့်တဲ့ဒီနေ့မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်တောင်ကိုရီးယားသမ္မတနိုင်ငံလွှတ်တော်အမတ်80ကျော်ကလည်းသူတို့အနေနဲ့2020ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုတဲ့ကြောင်းနဲ့မြန်မာဒီမိုကရေစီရေလှူရှားမှုတွေကိုလည်းထောက်ခံတဲ့ကြောင်းဒီကနေ့မှာပြောကြပါရစေ။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်အောင်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်တိုင်းရင်းသားတွေအားလုံးနဲ့လက်တွဲသွားမယ်လို့လည်းသူတို့ရဲ့ကြေညာချက်မှာကတိပြုခဲ့ကြပါရစေခင်ဗျာ။
ကိုတာညုံပြောပြခဲ့တာပါရှင်တစ်ဆက်သေးပဲထုတ်လွှင့်ပေးခြင်းနဲ့သတင်းလွှာမှာတော့2020ရွေးကောက်ပွဲမှာမျှော်လင့်ချက်မျိုးစုံနဲ့ဆန္ဒမဲပေးခဲ့တဲ့သူတွေထဲမှာလူငယ်လူလတ်ပိုင်းတွေအများအပြားပါဝင်ပါတယ်အခုရွေးကောက်ပွဲတစ်နှစ်ပြည့်တဲ့အချိန်မှာသူတို့ရဲ့မျှော်လင့်ချက်တွေအတိုင်းအကောင့်ထဲပေါ်နိုင်ပါပြီလား2020နိုဝင်ဘာ10ရက်နေ့ကမဲပေးခဲ့တဲ့မဲဆန္ဒရှင်လူငယ်တွေရဲ့အမြင်တွေကိုတော့မတ်စုမြတ်မွန်ကစူးစီးတင်ပြပေးထားပါတယ်ရှင်
2020နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိကြတဲ့လူငယ်လူလတ်ပိုင်းအများအပြားမဲပေးခဲ့ကြတယ်လို့ရွေးကောက်ပွဲလေးလာဆောင်ကြည့်သူတွေရဲ့အစိုးရခန်းစာတွေမှာဖော်ပြခဲ့ကြပါတယ်ပုံမကောင်းမွန်တဲ့အနာဂတ်အတွက်မျှော်လင့်ချက်မျိုးစုံနဲ့မဲပေးခဲ့ကြသူတော်တော်များများကဆရာနာတိမ့်ပြီးနောက်ပိုင်းသူတို့အိမ်မက်မျှော်လင့်ချက်တွေအကောင့်ထဲပေါ်နိုင်ဖို့ခက်ခဲသွားတယ်လို့ပြောကြပါတယ်လက်ရှိနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ရှေ့ရေးမရင်ရဘူးလို့ပြောနေကြသူတွေလည်းမနှဲပါဘူးကိုယ့်ရဲ့ဆန္ဒမဲကိုရုံရုံကြည်ကြည်တံပိုးထားပြီးတော့အနာဂတ်ပညာရေးပိုကောင်းစေဖို့အတွက်ကိုဗစ်ကရောဂါကြားကမဲပေးခဲ့တဲ့ရန်ကုန်မြို့သူတယောက်ကလက်ရှိအခြေအနေအပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပါရယ
်ကိုခက်ခက်ခဲခဲပေးခဲ့တဲ့မဲကိုအခုလိုမျိုးဟိုမတရားမတမာမှုနဲ့ဒါမျိုးအနိုင်ကျင့်နေပေါ့ဒီအနိုင်ကျင့်တဲ့ပုံစံမျိုးနဲ့အာဏာသိမ်းတဲ့အတွက်ကြောင့်လို့ခံစားရခံစားချက်ကတော်တော်မှစိုးတယ်နောက်တစ်ခုကပါလဲဆိုအနာဂတ်ပျောက်သွားတယ်လို့ခံစားရတယ်
2020ရွေးကောက်ပွဲမှာမဲပေးခဲ့ကြသူတွေထဲမှာအသက်18နှစ်ပြည့်ပြီးတဲ့နောက်ပထမဆုံးမဲပေးခွင့်ရသူတွေလည်းပါဝင်ကြပါတယ်။မြန်မာနိုင်ငံကိုတခြားနိုင်ငံတွေဒန်းတူတိုးတက်လာစေချင်လို့မလပြည်ကပထမဆုံးအကြိမ်မဲပေးခွင့်ရတဲ့ဆန္ဒမဲကိုပေးခဲ့ပေမဲ့အာဏာသိမ်းလိုက်ချိန်မှာသူ့ရဲ့မဲတမဲဆုံးရှုံးသွားခဲ့တယ်လို့ခန်းစားရတဲ့အကြောင်းပြောပါတယ်။
မြန်မာနိုင်ငံကပို့ပြီးတော့အဲ့လိုမျိုးပို့ပြီးတော့လည်းဆက်လာလိုက်တော့လုံးနေတဲ့ဟာရလည်းအခုနောက်ပိုင်းမှာတော်တော်များများကဒီအစိုးရလက်ထက်ပြီးသွားတော့မှတော်တော်များများအဲ့လို develop ဖြစ်လာတာလည်းအများကြီးရှိရဲ့ဆိုတော့အဲ့ဒီသဘောကျလို့ပေးချင်တာပေါ့မျှော်မှန်းခဲ့ရတာရတယ်အဲ့လိုမျိုးပေါ့ဒီထက်ပိုဒီဆိုရတာချက်ပြောရှိနေမယ်ဆိုလို့ရှိရင်ဒီမြန်မာလူငယ်ရောမြန်မာနိုင်ငံရောပို့ပြီးတော့တခြားအဲ့လို international နဲ့အဲ့လိုပို့ပြီးတော့ဂန်းတူချင်နိုင်တယ်ပေါ့အခုချိန်မှာတော့မပေါ်နိုင်တော့ဘူးပေါ့
လူငယ်တွေရဲ့ကောင်းမွန်တဲ့အနာဂတ်အတွက်မျှော်လင့်ချက်ထားပြီးမဲပေးခဲ့တဲ့ကိုရဲညီညီထက်ကတော့တိုင်းပြည်အနာဂတ်ကောင်းလာဖို့လူငယ်တချို့ကြိုးစားနေကြတာကြောင့်သူကတော့မျှော်လင့်ချက်ရှိတယ်လို့မြင်ပါတယ
်ဒီတော့ပြောနိုင်ပါရဲ့เนาะကျွန်တော်တို့ကောင်းမွန်တဲ့အနာဂတ်တစ်ခုတော့ဖြစ်လာမှာပေါ့ဗျာဒါနဲ့လေကျွန်တော်ပြောချင်တာကတော့အရင်ကြီးတော့မဟုတ်တော့ဘူးပေါ့ကျွန်တော်တို့အရင်ဆုံးတိုင်းပြည်မှာကျွန်တော်ပျက်စီးသွားတဲ့နေရာတွေကကျွန်တော်ခွင့်ပြုပြန်လဲကျယ်ရေးကိုပြန်လဲတည်ဆောက်ရေးလုပ်အောင်ပါလူငယ်တလန်းတော့အချိန်အများကြီးနောက်ကျသွားတယ်ပေါ့
ခီးသွားလုပ်ငန်းလုပ်ခဲ့သူတယောက်ကလည်းအခက်အခဲတွေကိုဖြတ်ကျော်ပြီးအရသာအစိုးရအုပ်ချုပ်တဲ့တိုးတက်တဲ့အခြေအနေတွေကိုပြန်ရောက်လာနိုင်မယ်လို့ပြောလင့်ထားတယ်လို့ပြောပါတယ်NLD အစိုးရရဲ့၅နှစ်သက်တမ်းအတွင်းမှာဖွံ့ဖြိုးမှုနဲ့ပြောင်းလဲမှုကိုခံစားခဲ့ရတာကြောင့်2020ရွေးကောက်ပွဲမှာလည်းကိုယ့်ရဲ့ဆန္ဒမဲကိုရုံရုံကြည်ကြည်မဲပေးခဲ့တယ်လို့ပြောပါတယ
်။၅နှစ်တာကာလအတွင်းမှာကျွန်တော်တို့အရန်ကိုဟိုလွတ်လပ်ပေါ့ပါဆိုနေထိုင်ခဲ့ရတာတမျိုးရယ်ကျွန်တော်ဆိုခီးသွားလုပ်ငန်းလုပ်တာဖြစ်တဲ့အတွက်နိုင်ငံတကာဖြေလျှော့မှုအများကြီးရှိရယ်ကျွန်တော်တို့အတွက်ဆိုအခွင့်လမ်းတွေအများကြီးရခဲ့တယ်။ပို့ပြီးမှတော့ဟိုပိုကောင်းလာမယ်လို့မျှော်လင့်ထားတယ်
2020ပြည့်နှစ်ပါတီစုံထွေထွေရွေးကောက်ပွဲမှာတနိုင်ငံလုံးမှာဆန္ဒမဲပေးခွင့်ရှိသူ38တန်းကျော်ရှိပြီးပထမဆုံးအကြိမ်ဆန္ဒမဲပေးခွင့်ရှိသူလူငယ်မဲဆန္ဒရှင်က5တန်းကျော်ရှိခဲ့ပါတယ်။ရွေးကောက်ပွဲမှာ NLD ပါတီကမဲဆန္ဒနဲ့82ရာခိုင်နှုန်းကျော်အနိုင်ရရှိခဲ့ပါတယ်။မဲစင်းအမားတွေစစ်ဆေးတွေ့ရှိတယ်လို့ဆိုပြီးတော့စစ်တပ်က February 1ရက်လွှတ်တော်အစည်းအဝေးတွေစတင်ဖို့စီစဉ်ထားတဲ့နေ့မှာအာဏာသိမ်းခဲ့တာဖြစ်ပါတယ်ရှင်။
မဆုမြတ်မှုပြောပြပေးခဲ့ရပါရှင်။ VOA Radio ရုပ်သံအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ကချင်ပြည်နယ်ဘက်ကအခြေအနေတွေကိုဆက်ပြီးတော့တင်ပြပေးခြင်းပါတယ်။ကချင်ပြည်နယ်ဟိုပင်မြို့ကလက်ဖက်ရည်ဆိုင်တဆိုင်အတွင်းကိုအမည်မသိလက်နက်ကင်ဖွဲတစ်ခုကနိုဝင်ဘာ9ရက်တနင်္ဂနွေနေ့ကဝင်ရောက်ပြီးတော့ပစ်ခတ်ခဲ့တာကြောင့်တပ်ငါတော်တပားအပါအဝင်စုစုပေါင်း6ဦးသေဆုံးခဲ့ပါတယ်။ဒီပစ်ခတ်မှုကြောင့်ဟိုပင်မြို့ကန်တွေထိတ်လန့်စိုးရိမ်နေတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုငင်းညာကပြောပြပေးပါမယ်ရှင်
။ကချင်ပြည်နယ်ဟိုပင်မြို့ပြည်တော်စုလမ်းမကြီးဘေးမှာရှိတဲ့ ထူထိုက်ဆန်လဖေးဆိုင်မှာနိုဝင်ဘာလ9ရက်နေ့တနင်္ဂနွေနေ့မနက်8နာရီခွဲဝင်းကျင်ကပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ကားနဲ့ရောက်လာတဲ့တနတ်သမားကဆိုင်ထဲပစ်ခတ်ခဲ့ပုံကိုဟိုပင်ဒေသခံလူက VOA ကိုအခုလိုပြောပါဗျာ။တင
်တက်တွေရဆိုရင်တော့ထင်ကောက်ပေါ့။မင်းမေးရင်ဒါအဖြူပေါ့။ဒါခေါင်းဆိုင်မှာရင်မောင်းတယောက်ပါတယ်။နောက်ခန်းမှာကဒီအဲနယ်လူတယောက်ပါတယ်ပေါ့။သူတို့ကဒီအဲဆိုင်ရှိကိုကတ်ထုတ်ရပြီးမှပလက်ဖေးပုံတမ်းမှာရှိတဲ့တကားဘက်ကနေမဖြစ်နိုင်တဲ့အဲ့လည်းမမရှိတဲ့တိုင်းကိုဖြန့်ပြီးမှကားကိုအကာအကွယ်ယူပြီးမှပြစ်တယ်လို့ကြားတာ။သူတို့မျက်မြင်နေပြောတဲ့ဟာတော့တယောက်ဆဲပဲပြစ်တာပါ
။လက်ဖေးဆိုင်ပြစ်ခတ်မှုအတွင်း9ယောက်တိတ်ဆုံးခဲ့ပါဗျ။တော်တော်များများလည်းထိခိုက်ဒဏ်ရာရသွားတယ်လို့သူကပြောပါတယ်
။ထိခိုက်ဒဏ်ဆုံးမှုအခြေအနေကတော့ဒါ15ယောက်ပဲ။တိတ်ဆုံးတဲ့ဟာက9ယောက်ထဲမှာ18နဲ့တဲ့အမျိုးသား3ယောက်အမျိုးသမီး2ယောက်နဲ့ယဟန်တစ်ပါးပေါ့။အကျန်ရတဲ့ဆေးရောက်ကကြတော့ဆိုင်ရှင်လင်မယားရဲ့သူ့ရဲ့သမီးရဲ့၃ယောက်အကျန်နာကတော့ဒီလက်ဖက်တောက်တဲ့လူတွေကနေဒီမှာ9ယောက်ထိခိုက်ဒဏ်ရာရတဲ့လူတွေကတော့အချင်းချင်းပြေးပြေးအကုန်လုံးကိုဒီဟိုပင်ဆေးရုံကိုသူတို့ဆေးဝါးကူတာပေးတာပေါ့ဒီဆေးရုံရတဲ့9ယောက်ကမြကြီးနာဟိုလွှဲပေးလိုက်တာပေါ့
မြကြီးနာဆေးရုံကိုပို့ဆောင်ခဲ့သူ9ယောက်အနက်မှာဒီကနေ့မနက်ခင်းမှနောက်ထပ်တစ်ယောက်ထပ်မံတိတ်ဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်ဟိုပင်ဆေးရုံမှာကုသခံနေရသူ3ယောက်ထဲက1ယောက်ကတော့ဒဏ်ရာမပြင်းထန်တာကြောင့်ဆေးရုံကဆင်းသွားပါတယ်။ဒီကနေ့တနင်္လာနေ့မှာတော့ဟိုပင်မြို့တွင်အသွာလာနည်းပါးနေသလိုမြို့ကန်တွေအနေနဲ့လည်းစိုးရိမ်ထိတ်လန့်နေကြောင်းအခုလိုပြောပါရစေ။သွား
တော့ကျတော့ဘုရား။အဲ့ဘာပဲကျတဲ့ခုနှစ်ပဲဘာင်းနဲ့၄လေးပါးနဲ့6ပတ်သွားတော့ဘုရား။လူတွေတက်ကြပါစိုးရိမ်စိတ်တူကြီးလာ
တော့ဘုရား။ဒေသခံတွေကတော့ပြစ်ခတ်သူတရားခံကိုဖမ်းဆီးမိတယ်ဆိုတာမကြားရသေးကြောင်းပြောပါရစေ။ဒီအခြေအနေကိုမေးမြန်းနိုင်ဖို့ဟိုပင်ရဲစခန်းကိုဖုန်းခေါ်ဆိုခဲ့ပေမဲ့ဖုန်းလက်ခံဖြေကြတာမရှိခဲ့ပါဘူး။ဟိုပင်မြို့မှာစစ်ကောင်စီလိုလားသူတရင်ပေးအဖြစ်ဆွဆွဲခံရတဲ့အမျိုးသားတအူးနဲ့အမျိုးသမီးတအူးအော်တိုဘာလ12ရက်နဲ့29ရက်နေ့ကတနက်နဲ့ပြစ်တက်ခံခဲ့ရပါတယ်။အခုထူးထိုက်ဆန်လက်ဖေးဆိုင်ပြစ်ခတ်မှုဟာပြီးခဲ့တဲ့လကတပ်ဖြတ်ခံရမှုနဲ့ဆက်ဆက်နိုင်ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့တီးခြားအတည်ပြုနိုင်တာတော့မရှိပါဘူး။ကချင်ပြည်နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟိုပင်ကတော့လက်ဖေးဆိုင်ပြစ်ခတ်မှုဟာသူတို့လက်ချက်မဟုတ်ကြောင်းဒါဟာပြူစောထီးတွေပြစ်ခတ်တာလို့စုံစမ်းသိရှိရကြောင်းနဲ့အမြန်ဆုံးအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းစာထုတ်ပြန်ထားပါတယ်။ပြူစောထီးဆိုတာကတော့စစ်တပ်လိုလားသူတွေလို့အများအမြင်ခံနေရသူတွေဖြစ်ပါတယ်။ပြူစောထီးဆိုတဲ့အဖွဲ့ကိုဖွဲ့ပေးထားခြင်းမရှိသလိုလက်နက်တပ်ဆင်ထားပေးခြင်းလည်းမရှိဘူးလို့စစ်ကောင်စီကတော့ငြင်းဆန်ထားပါတယ်ခင်ဗျာ
။ကိုငင်းချမ်းပါရှင်။VOA စီစဉ်တွေကိုလိုင်းတူမီတာ19 25 32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာနဲ့ website စာမျက်နှာတို့ကလည်းဖမ်းယူနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်။အခုတော့ရှမ်းပြည်နယ်ဘဲစစ်ဘေးဒုက္ခသည်တွေအခက်အခဲတွေနဲ့ကြုံနေရတဲ့အကြောင်းကိုဆက်ပြီးတော့တင်ပြပေးချင်ပါတယ်။ရှမ်းပြည်နယ်ဖေခုံမြို့နယ်မှာတိုက်ပွဲတွေကြောင့်အိုးရင်စွန့်ခွာဘေးလူရကိုထွက်ပြေးနေရတဲ့ဒေသခံတွေအစားအသောက်ဆေးဝါးနဲ့အဝတ်အထည်တွေအတော်လေးကိုလိုအပ်နေပါတယ်။စီဘီဒုက္ခသည်တွေကြားကိုဗစ်ရောဂါလက္ခဏာနဲ့နေမကောင်းဖြစ်တဲ့သူတွေလည်းရှိနေပါသေးတယ်။တိုက်ပွဲဖြစ်ပွားတဲ့ကြေးရွာတစ်ဝိုက်မှာလည်းစစ်တပ်တွေတပ်ဆွဲထားတဲ့အတွေ့စိုးရင်ကြောက်ရွံ့ပြီးတော့နေရမပြောင်းနိုင်ပဲဖြစ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မက်ခင်ပြူထွေးကပြောပြပေးပါရှင်
။ရှမ်းပြည်နယ်ဖေကုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအော်တိုဘာလကုန်ပိုင်းကလေးကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကုံဆုံးကြေးရွာအုပ်စုနဲ့ခေါင်းဤကြေးရွာအုပ်စုကထောင်နဲ့ချီတဲ့ဒေသခံတွေနီးစပ်ရာကြေးရွာတွေမှာထွက်ပြေးတင်းရှောင်နေကြပါတယ်။ဆောင်းတွင်ဝင်လာတာနဲ့အမျှရာသီဥတုကအေးလာတဲ့အတွက်အစာအသောက်စေးဝါးအပြင်ဆောင်းနဲ့အနွေးတွေတွေလည်းလိုအပ်နေတယ်လို့ထွက်ပြေးတင်းရှောင်နေကြသူတွေကပြောပါတယ်။ဒီဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ထွက်ပြေးတင်းရှောင်နေသူကတဲ့ရွာကန်တို့ကဖီဝေကိုအခုလိုပြောပြပါတယ
်။အရင်ရက်ပိုင်းနဲ့ရာသီတုတ်ကွေများတော့လည်းချမ်းသာတယ်များတော်တော်များပါတယ်။တရွာဆိုနေဆုံးစေရောက်ဆက်ငါရောက်တော့လည်းရှားကြပါလိမ့်
။စစ်ဘေးဒုက္ခသည်တွေအတွက်စားတောက်ကုန်နဲ့စောင်းအင်းကြီးအဝတ်အစားတွေကိုဖဲခုံနဲ့လွိုက်ကော်ဘက်ကပရိုက်တာအဖွဲ့တွေကနှစ်ကြိမ်လောက်လာရောက်လှူဒန်းပေးထားတယ်လို့ပြောပါတယ်။ဒါပေမဲ့ရေရှည်အတွက်အများကြီးလိုအပ်ချက်ရှိသေးတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ22ရက်နေ့ကဖဲခုံမြို့အခြေစိုက်စစ်ကောင်စီရဲ့ကင်းစခန်းတစ်ခုကိုဖဲခုံ PDF တွေကတိုက်ခိုက်ခဲ့ရတာကစပြီးဖဲခုံမြို့နယ်ဘက်မှာတိုက်ပွဲတွေဖြစ်နေတာပါ။ခေါင်းဤကျေးရွာအုပ်စုမှာဆိုရင်နိုဝင်ဘာလ2ရက်နေ့ကစပြီးနိုဝင်ဘာ9ရက်မနေ့ကအထိနေ့စဉ်ရက်ဆက်တိုက်ပွဲတွေဖြစ်နေပါတယ်။လွဲပတာရွာ၊ပူချဲရွာ၊ကုံဆုံရွာနဲ့လုံကာရွာတွေနားမှာစစ်တပ်လှုပ်ရှားမှုတွေပြစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုကြောက်ရွံ့ပြီးထွက်ပြေးနေကြပါတယ်။လွဲပတာရွာဘက်မှာလောလောဆယ်တိုက်ခိုက်မှုတွေမရှိဘဲနေနေတာကြောင့်ဒေသခံတချို့ပြန်လာကြတာရှိပါတယ်။ဒါပေမဲ့ အလုတ်ကင်မရှိလို့စားတော့ရေအခက်ခဲဖြစ်ပြီးထမင်းနဲ့မှန်အောင်မစားနိုင်ဘူးလို့လွယ်ပတာရွာသားတူကပြောပါတယ်။ချောင်းဆိုးဖျားနာတဲ့သူတွေများလာပြီးတရွာလုံးကြီးပါကိုဗစ်လက္ခဏာလိုမျိုးဖြစ်နေကြတယ်လို့လည်းပြောပါတယ်
။မျိုးရွာတန်းဆိုလည်းကိုဗစ်ကြောင့်အဲ့လိုမျိုးလော့ဒေါင်းချတာရှိတယ်။ကျွတ်ပြေးတဲ့နေရာတန်းလည်းအဲ့လိုမျိုးအဆင်မပြေလို့ရှိတယ်ဗျ။အခုကိုဗစ်ရွာထဲမှာကိုဗစ်တော့မရှိဘူးဗျ။ကိုဗစ်ဟောစာတော့ဘယ်လိုပြောတော့ရပြီတုတ်ကွေးလောက်ပဲဗျ။တရွာလုံးလုံးလိုအဲ့လိုမျိုးဖြစ်ရကြ။
ဒီလိုအခြေအနေတွေဖြစ်နေပေမဲ့ကိုဗစ်ကပ်ရောဂါရှိမရှိစစ်ဆေးနိုင်တဲ့အခြေအနေလည်းမရှိကြဘူးလို့ဒေသခံတွေကပြောပါရယ်။စီးပွားအလုံးလောက်မရှိတာကြောင့်ဒေသခံတွေဟာနေမကောင်းဖြစ်ရင်တောင်ကိုနီးကိုဟန်နဲ့ပဲကုသနေကြပါရယ်။စစ်ပေးလို့ရထွက်ပြေးနေကြတဲ့ဒုက္ခတွေအလုံးကစစ်ပွဲတွေအဆုံးသက်ပြီးကိုယ့်ရဲ့ရွာမှာငြင်းငြင်းချမ်းချမ်းပြန်နေချင်ကြတယ်လို့ပြောနေကြပါရယ်ရှင်
။မခင်ဖြူထွေးပါရှင်။အခုဆက်ပြီးတော့ထိုင်းမြန်မာရှေ့ပြောင်းအလုံသမားတွေနဲ့ပတ်သက်ပြီးတော့တင်ပြပေးခြင်းပါရယ်။ထိုင်းနိုင်ငံအတွင်းတရားမဝင်လုပ်သားတွေဝင်ရောက်တာညှို့နှဲအောင်လို့ရွှေပြောင်းအလုသမားတွေကိုနှစ်နိုင်ငံသဘောတူစာချုပ်လွှာ MOU လက်မှတ်ထိုးပြီးတော့အလုသမား8000လောက်ကိုပထမဆုံးအသုံးနဲ့ခေါ်ယူဖို့စီစဉ်နေပါတယ်။မြန်မာ၊လာအို၊ကမ္ဘောဒီးယား၃နိုင်ငံအလုသမားတွေကို2022စံပိုင်းမှာစတင်ပြီးတော့ခေါ်ယူသွားမယ်လို့ထိုင်းအလုသမားဝန်ကြီးဌာနကပြောဆိုပါတယ်။ VOA သတင်းတောင်မတ်အေးမှသတင်းပေးပို့ထားပါတယ်ရှင်။
ကိုဗစ်ကပ်ဘေးကြောင့်အင်ဒီနာချင်းနယ်စပ်တွေကိုပိတ်ထားတဲ့ထိုင်းနိုင်ငံက2022ခုနှစ်နှစ်စာပိုင်းမှာပြန်ဖွင့်ဖို့ထိုင်းအစိုးရကညှိနှိုင်းထားပါတယ်။နယ်စပ်တွေပြန်ဖွင့်ပြီးရင်နိုင်ငံတွင်းအလုပ်သမားလိုအပ်ချက်ကိုဖြည့်နိုင်ဖို့ MOU နားလည်မှုစာချုပ်လွှာနဲ့မြန်မာ၊လာအို၊ကမ္ဘောဒီးယားစတဲ့သုံးနိုင်ငံကရှေ့ပြောင်းအလုပ်သမားတွေကိုခေါ်ယူသွားမယ်ဆိုပြီးထိုင်းအလုပ်သမားဝန်ကြီးကပြောပါတယ်။ပထမတော့အနေနဲ့အလုပ်သမား8000ခေါ်ယူသွားမယ့်အစီအစဉ်နဲ့ပတ်သက်လို့မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ပြောမယ်ဆိုရင်ကျွမ်းကျင်လို့သားရှားပါမှုထိုင်းနိုင်ငံအကြီးခံနေရတယ်။ဒီကိုဗစ်ကာလကလည်း19လရှိလာပြီ။ကျွမ်းကျင်လို့သားရှားပါမှုပြဿနာကြောင့်အဲ့ဒါနဲ့ပတ်သက်ပြီးတော့အလင်းမြန်ဖြစ်တင်းမှုလိုအပ်လာတယ်ဆိုတာကိုထိုင်းဆိုရသဘောပေါက်တဲ့ခါကျတော့လုပ်ငန်းရှင်တွေနဲ့ညှိနှိုင်းဆွေးနွေးပြီးတော့လာမယ့်ဒီဇင်ဘာလနောက်ဆုံးပတ်မှာပထမဆုံးမြန်မာနိုင်ငံကနေပြီးတော့အလုတ်ကိုင်ချောက်ဖွေး AGC 4ခုနဲ့စတင်ဆွေးနွေးမယ်။ပြီးရင်2022လာဆန်းနှစ်ဆိုင်ပိုင်းဒီမှာမြန်မာနိုင်ငံနေပြီးတော့သာသော AGC နဲ့ဆက်လက်ဆွေးနွေးပြီးတော့မြန်မာ၊ကမ္ဘောဒီးယား၊လာအိုအလုတ်သမားပထမဆုံး8000သွင်းမယ်။နောက်၄သိန်းကြီးပြည့်အောင်ဒီ၃နိုင်ငံအလုတ်သမားတွေသွင်းသွားမယ်ပေါ့
။ MOU နဲ့လုတ်သားခေါ်ယူရေးအတွက်ထိုင်းနိုင်ငံကိုဗစ်ကပ်ရောဂါထိန်းချုပ်ရေးဌာနကအတည်ပြုထားကြောင်းထိုင်းအလုတ်သမားဝန်ကြီးကပြောဆိုခဲ့ပါတယ်။ရွှေပြောင်းအလုတ်သမားခေါ်ယူမှုမှာတော့ကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးမှုအပေါ်မှာမူတည်ပြီးတော့ခေါ်ယူဖို့ထိုင်းနိုင်ငံဘက်ကရည်ရွယ်ထားပါတယ်။ထိုင်းနိုင်ငံတပ်ပြည်နယ်တွေကစီးပွားရေးဇုံတွေမှာလုံသားလိုအပ်ချက်တွေရှိနေတဲ့အတွက်ခေါ်ယူဖို့စဉ်းစားခဲ့ကြပေမဲ့ကိုဗစ်ကပ်ဘေးကြောင့်တရားဝင် MOU နှစ်နိုင်ငံသဘောတူညီမှုနဲ့သာခေါ်ယူသွားဖို့ဆုံးဖြတ်ကြတာတွေရှိကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကလည်းအခုလိုပြောပါတယ်
။ဒီကိုဗစ်ကိစ္စကိုဘယ်လိုထိန်းချုပ်မလဲ။ကဲနာလေမပြီးရင်တရားမဝင်ဝင်လာမဲ့ကိစ္စတွေဘယ်လိုထိန်းချုပ်မလဲအဲ့ဒါကြောင့်မလို့သူကတရားဝင်လည်းပဲလက်ခံကြမယ်အဲ့ဒါအကြောင်း300ခွဲလိုက်မယ်စေထိုးပြီးသားအသိအောင်ဓာတ်ဥစားပေးမယ်နံပါတ
်၁ပထမအဆုံးအနေနဲ့ခေါ်ယူမဲ့လုပ်သားတွေဟာကာကွယ်ဆေးနှစ်ချိန်ထိုးနှံပြီးသားဖြစ်ရမယ်ပြင်ကာကွယ်ဆေးထိုးပြီးတစ်လပြည့်ပြီးသားအလုပ်သမားတွေဖြစ်ရမယ်ဆိုပြီးပြောပါရတယ်။အဲ့ဒီအုပ်စုကိုတော့အသိအောင်အုပ်စုဖြစ်သတ်မှတ်ထားပါရတယ်။ဒုတိယအုပ်စုကတော့ကာကွယ်ဆေးနှလုံးထိုးနှံထားပြီးပေမဲ့စေထိုးပြီးတလမကြသေးတဲ့လုပ်သားများဖြစ်ပါတယ်။သူတို့ကတော့ဒုတိယဦးစားပေးအဝါရောင်အုပ်စုဖြစ်သတ်မှတ်ထားပါတယ်။တတိယအုပ်စုကတော့ကာကွယ်ဆေးတစ်ချိန်ထိုးပြီးသားနဲ့ကာကွယ်ဆေးမထိုးနိုင်ရသေးတဲ့အုပ်စုဖြစ်ပြီးသူတို့ကတော့အနီရောင်အုပ်စုဖြစ်သတ်မှတ်ထားပါတယ်။နေဆက်ဂိတ်တဲ့အဖွဲ့နဲ့အခါမှာတော့ပထမဦးစားပေးအုပ်စုကိုစတင်ခေါ်ယူသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါမြန်မာအလုပ်သမား3000တက်မင်းရှိပြီးတရားမဝင်နေထိုင်နေသူတွေတိတ်နေချီရှိနေပါတယ်။ဒီလပိုင်းနေအတွင်းမှာလဲထိုင်းမြန်မာနယ်စပ်လမ်းတွေကနေမြန်မာနိုင်ငံသားတွေဟာအလုတ်ကင်ရှာဖွေဖို့နေ့စဉ်ရာနဲ့ချီပြီးအစုလိုက်အပြုံလိုက်တရားမဝင်နီးလန်းတွေနဲ့ဝင်လာနေကြပါတယ်
။မအေးမှသတင်းပေးပို့ထားတာပါရှင်။ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လင်းပေးမှာမို့နားဆင်စောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်
။ UA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဒါရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေထဲမှာသတင်းတောင်မတ်စုစီးပွားရေးကဏ္ဍဘလော့ဂါရီပြောသမျှအစီအစဉ်နဲ့တက်တိုင်အောင်သတင်းလွှာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းတောင်မတ်စုအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတော့6လကျော်ကြာကာလအတွင်းနိုင်ငံတွင်းအခြေအနေတွေကဘယ်လိုရှိနေပါသလဲ။လက်ရှိမြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုအခြေအနေတွေကိုသတင်းတောင်မတ်စုအစီအစဉ်မှာမတ်အေးသန္နာကျော်ကတင်ပြပေးထားပါရရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့6လကျော်ကြာကာလအတွင်းမှာနိုင်ငံတွင်းအခြေအနေတွေဘယ်လိုရှိနေပါလဲ။လက်ရှိမြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုအခြေအနေတွေကိုသတင်းတောင်မတ်စုအစီအစဉ်မှာပြောပြပေးခြင်းပါတယ်။ကျမဧတနာကျော်ပါနိုင်ငံတွင်းမှာစစ်အာဏာသိမ်းပြီးချိန်ကစလို့ပြည်ရင်းရေးမငြိမ်သက်မှုတွေနေရာတချို့မှာဆက်ပြီးတော့ရှိနေတယ်လို့နိုင်ငံတကာအပိုင်အဝန်းကလည်းစစ်ကောင်စီပေါ်မှာဖိအားပေးတာတွေပြုလုပ်နေတာပါကမ္ဘာလုံးဆိုင်ရာအလုံသမားအဖွဲ့အစည်းတွေကလည်းမြန်မာနိုင်ငံပေါ်မှာဥရောပသမဂ္ဂ EU ကပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကိုပြန်ပြီးရုပ်သိမ်းပေးဖို့တောင်းဆိုထားပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီကလူထုကိုတပ်ဖြတ်တာညှဉ်းပန်းတာထောင်ချတာဒီလိုမျိုးလူသားမဆန်တဲ့လုပ်ရက်တွေကို EU အနေနဲ့တုံ့ပြန်ဖို့တာဝန်ရှိတာကြောင့် Industrial All Europe နဲ့ Industrial All Global Union အဖွဲ့တွေကကမ္ဘာတဝန်းကအလုံသမားအဖွဲ့တွေကိုစာတောင်းဆိုလိုက်တာပါမြန်မာနိုင်ငံကအလုံသမားတွေဟာအကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့စစ်အာဏာရှင်ရဲ့ညှဉ်းပန်းမှုတွေအောက်မှာနေထိုင်နေရတာကြောင့်ဒီလိုမျိုးဒီမိုကရေစီမဆန်တဲ့ရက်စက်တဲ့အာဏာရှင်ကိုစစ်ပွားရေးပိတ်ဆို့မှုတွေလုပ်ပေးဖို့မြန်မာနိုင်ငံတွင်အလုံသမားအဖွဲ့အစည်းတွေကတောင်းဆိုထားတယ်လို့ Industrial All အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမဂ္ဂအဖွဲ့ချုပ် CTUM ရဲ့ဘောကော်မတီဝင်ဒေါက်ခိုင်စာကဒီအရေးယူရာရဲ့အကျိုးသက်ရောက်မှုနဲ့ပတ်သက်လို့အခုလိုပြောပါတယ်။
EU ရဲ့ရေးယူမှုက EU ကိုရုပ်သိမ်းလိုက်မယ်ဆိုရင်ဘာဖြစ်လာနိုင်လဲဆိုတော့ဒီမြန်မာနိုင်ငံထဲမှာရှိတဲ့ရင်းနှီးမြှုပ်နှံတဲ့သူတွေအနေနဲ့ EU ကိုပစ္စည်းတင်ပို့တဲ့အခါမှာဒါအခွင့်ပေးရမယ်ဆိုတာဖြစ်လာတာပေါ့နော်။ဒီ EVA ကိုရုပ်သိမ်းတယ်ဆိုတာကကုမ္ပဏီတွေမြန်မာပြည်မှာမလုံနေတော့ဆိုတော့သဘောမျိုးမဟုတ်ဘူးကုမ္ပဏီတွေဒီ EU ကိုကွန်မြူစီတင်ပို့တဲ့အခါမှာအခွင့်အရင်တော့လုံကင်းလုံခွင့်မရတော့ဘူးဆိုတဲ့သဘောတာဖြစ်ပါတယ
်အာဏာသိမ်းပြီးနောက်ပိုင်းမှာလေမြန်မာအထက်ချုပ်လုပ်ငန်းဆက်ပြီးတော့ရပ်တည်ဖို့အတွက်အခက်အခဲဖြစ်နေပြီးအဲ့ဒီအကျိုးဆက်ကတော့အမျိုးသမီးတွေပို့ပြီးတော့ထိခိုက်နေတာနေရတာပါကိုဗစ်ကရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အခုနှစ်ဝက်အတွင်းမှာမြန်မာနိုင်ငံကအလုံသမား2,000ကျော်လောက်အလုံးလက်မဲ့ဖြစ်လာရင်လို့အပြည်ပြည်ဆိုင်ရာအလုံသမားရေးရာအဖွဲ့ ILO ကထုတ်ပြန်ထားပါသေးစစ်ကောင်စီရဲ့အာဏာသိမ်းလုပ်ရက်ပေါ်မှာစန့်ကျင်ပြီးတော့နိုင်ငံတွင်းလက်နက်ကန်တော်လှန်မှုတွေလည်းရှိလာသလိုနိုင်ငံတကာကလည်းစစ်ကောင်စီရဲ့အကြမ်းဖက်မှုတွေပေါ်မှာတတိပေးနေရတယ်ရှိပါသေးဒါမဲ့လည်းပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမတမှားမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချင်တယ်အာနာသိန်းထားတဲ့စစ်ကောင်စီဘက်ကတော့အာနာသိန်းတာအခု6လပြည့်တဲ့မိန်ခွန်းထဲမှာတိုင်းပြည်ရဲ့အာဟာပြည်ရင်းမှာသာရှိသလိုပြည်သူတွေရဲ့အာကိုအာကိုသွားမယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်နိုင်ကပြောသွားပါသေး
။ဒီဘက်ပြည်သူများအနေနဲ့ယခုကာလမှာတော့ကျွန်တော်တို့ဟာနိုင်ငံကိုတိုးတက်အောင်ဝန်ကြီးတည်ငြိမ်အောင်ဝန်ကြီးကျူးစားဆောင်ရွက်မှာဖြစ်ပါတယ်။ဒါဝင်လဲဟလာနိုင်ငံသူနိုင်ငံသားတွေတိုင်းပြည်ချစ်စိတ်နဲ့ဆောင်ရွက်သားမှုဆိုလို့ရှိရင်မရစားအကြောင်းမရှိပါဘူး။ဒါကျွန်တော်တို့ဘုံမှာလဲနိုင်ငံရေးအရာပေါ့ဗျာဟလာဒီဝေဖန်မှုတွေမျိုးစုံကန့်တတ်မှုတွေမျိုးစုံနဲ့ကျွန်တော်ကြုံနေရတဲ့ကာလဖြစ်ပါတယ
်ဖေဖော်ဝါရီလ1ရက်နေ့အာနာသိန်းတဲ့အချိန်ကစလို့ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲပြတ်သက်နဲ့နိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒေသအသီးစီးမှာရှိတဲ့ရုံးတွေတိုက်ခိုက်ခံရတာကိုလာတာကာလအတွင်းမှာအချိန်90နီးပါးရှိသွားပြီလို့ပါတီရဲ့ပြောခွင့်ရဦးကျော်ထွေးကပြောပါတယ်
ကျွန်တော်တို့ထပ်မံတည်ပြုလို့ရတဲ့စီးရင်တွေရတော့46ကြိမ်ရှိပါပြီ။ဒါမဲ့လည်းထပ်မံစုဆောင်စစ်တပ်နေတုံမှာကျူးလွန်ခံတာများသောတော့မန္တလေးတိုင်းမှာအားလုံးစုစုပေါင်း17ကြိမ်လောက်ရှိပါတယ်။တိုင်းရုံးထုတွေကိုပဲကျူးကျော်ဝင်ရောက်ဖျက်ဆီးခံတာ3ကြိမ်ဖြစ်ပါတယ်။အဲဒီတော့ဖြစ်စဉ်တွေကိုကျွန်တော်တို့လေ့လာကြည့်ရင်စစ်ကောင်စီရဲ့ပုံမှန်144ထုတ်ထားတဲ့အချိန်တွေမှာပဲကျူးလွန်နေကြတွေ့ရပါတယ်။
စစ်ကောင်စီရှေ့လုံငန်းစဉ်90ရက်ထဲမှာတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကိုပြန်ကျင်းပပြီးတော့အနိုင်ရတဲ့ပါတီကိုဒီမိုကရေစီစံနှုန်းနဲ့အညီနိုင်ငံတော်ဝင်လွှဲအပ်ရေးဆက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့ထည့်သွင်းထားတာပါ။ဒါပေမဲ့လည်းရွေးကောက်ပွဲမှာ ပြီးအချိုးချကိုစားပြုစနစ်ပြောင်းလဲကျင့်သုံးဖို့နိုင်ငံရေးပါတီဝင်တွေလည်းအခုတောက်ကြစနစ်နဲ့တနင်္ဂနွေနေ့တွေမှာတောင်းရတိုင်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရန်ကုန်မှာကျင်းပတဲ့ဒီဆွေးနွေးပွဲကိုကပ်ရောဂါအခြေအနေကြောင့်မတက်ရောက်ဖြစ်ပေမဲ့ဖိတ်ကြားခံထားရတဲ့လူစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးရွှေမင်းကတော့တိုင်းသားလူနည်းစုရဲ့အခွင့်အရေးကိုထည့်သွင်းစဉ เออมะกวยเปี่ยวหน่อยผู้ด้วยดาอธุอุษาปีอนิเนี่ยดาสิ้นษาปีพี่รอเอ้อดาซิซิบางเยจะมาซินเนาะตัวนักงานตัวจ่อกองสุขึ้นไปเลยมั้ยพอเนี่ยสิกขังสีอานาตั้งท่าได้กาลด้วยมาก็ยอกหาฉินนี่จังเป็ดท้ายได้เฉยๆปัญญาตินจ้องนี่เปลี่ยนพ่นไปแก่ไปมั้ยพี่รินเยไม่จริงตัดหมู่ฤษีนี่โหลจ้องตาจ้องตัวฤษีเนี่ยลงจงยีซูยินปูบันไปแล้วจ้องมะล่ะตัวฤษีเนี่ยอะเปียชินนี่ไปสาตินจ้องอนิมะแลมะแก่ญาฤษีมาปอกกวยหมู่ ဒီနေ့ကျွန်တော်တို့ကအနာသိမ့်ပြီးတော့ကိုလာကြော်ကြာကာလအတန်ထုတ်လွှင့်ခြင်းဆိုင်ရာဥပဒေကိုစစ်ကောင်စီကပြန်လည်ပြင်ဆင်ခဲ့ပါတယ်။ဒီပြင်ဆင်မှုဟာပုဂ္ဂလိကရုပ်တံလိုက်အတွက်ဖြောပြီးအစီအစဉ်တွေထုတ်လွှင့်ဖို့အခက်အခဲဖြစ်စေပြီးတော့သတင်းမီဒီယာတွေပေါ်မှာပြင်းပြင်းထန်ထန်အပြစ်ပေးဖို့ပြင်ဆင်တာဖြစ်နိုင်တယ်လို့သတင်းသမားတွေနဲ့ဥပဒေရေးရာကြွမ်းကျင်သူတွေကတုံ ပြောဆိုမှုတွေရှိနေပြီးနိုင်ငံတွင်းကယောဂအခြေအနေနဲ့အလောက်ကအဆင်မပြေမှုတွေလည်းများလာလို့လူလူကခက်ခက်ခက်ရုံးကန်နေရတာကိုတော့အားလုံးလက်တွေ့တွေ့မြင်နေရပါတယ်ရှင်။ဒီမှာအင်တာနက်ကြောင့်ပါ
ဒီနေ့နောက်မှဆူအစီအစဉ်ပြီးအခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုအလှည့်ပေးခြင်းပါတယ်။ကိုဗစ်-19ကပ်ဘေးရောဂါအခုဆက်ပြန့်နှံ့မှုကြောင့်နေရာရဲ့ကာလမှာအာဏာသိမ်းပြီးတဲ့နောက်မှာနိုင်ငံရေးမတည်ငြိမ်တာပါထပ်ပေါင်းပြီးတော့ကုန်သွယ်ရေးထိခိုက်နေရတဲ့အခြေအနေမှာဒီနေ့အတွင်းမြန်မာနိုင်ငံပို့ကုန်ပုံငွေပြနေကြောင်းဘိုးချုပ်မှုကြီးမင်းအောင်လှိုင်ကဒီလအစောပိုင်းမိန်ကုန်းမှာထ Dr. Su Thung ko set twae mi myan pi di tadin ba si bwa yi a si sin ma mat tain ni thai ka tin pya pe tha ba de shin.
ဘူဂျုံမူကြီးမြောင်မှရဲ့မိန့်ကိုနဲ့မှဒီမြန်မာနိုင်ငံကပို့ကုန်ဝင်ငွေမှာဒီနှစ်ဗန္တာနှစ်အတွင်းမှာပို့လာတယ်ပေါ့နော်အဲ့လိုပြောထားပါတယ်ရှင်ဆရာဆိုတော့အခြေအနေကဘလို့ဖြစ်တာပါဘလို့ကြောင့်ဒီလိုပို့ကုန်ဝင်ငွေပို့တာပါလဲရှင်ဒီကိစ္စကထူးခြားမနေဘူးလားရှင်ဒီမြန်မာနိုင်ငံအခြေအနေနဲ့ဆိုရင
်အဲတို့အဓိကတော့ကျွန်တော်အင်ပို့တွေကိုထိန်းချုပ်လိုက်တာပေါ့နော်ကျွန်တော်အဝဆုံးညဇက်ကတည်နေတာပေါ့နော်ဒီယူရီးယားညဇက်ကတော့ကျွန်တော်တို့ကတင်ပို့မှုများတာပေါ့နော်ယူရီးယားနဲ့ဇက်ကိုလည်းကျွန်တော်ကထူးပြီးတော့ချိုရီတို့ခေါဆွဲကြောက်တို့ကျန်တဲ့ပစ္စည်းတွေကိုနေဇက်ကတင်းတင်းပေးလိုက်တယ်။ပေးတဲ့တော့အဲ့ဒီဟာတော့တော်တော်ရောကြသွားတာပေါ့။ဆိုတော့တရားဝင်တော့ဟိုကစီးကတင်းတင်းဝင်ပို့ရတယ်။ဒါပေမဲ့အများစုကတော့နေဇက်ကတင်သွင်းဈေးတက်တာတယ်ဆိုပြီးပြောတော့သူနေဇက်ကတင်းလို့မရတော့ကုန်ပြီးတော့တော်တော်များများတင်းသွင်းမှုရောကြသွားတယ်ပေါ့နော်။နောက်ဒုတိယအချက်ကတော့ဒီဥနိုင်ငံနေဇက်ကုန်တယ်ရေးပါကျွန်တော်ကအမဘီရ export ပိတ်ထားပြီးဒီဥဘက်ကတော့တွဲတာရှိတယ်အခုတော့ဘာသာချားတဲ့လုံးဝကြီးကျွန်တော်ကပေးလိုက်တယ်ကိုဗစ်ကျမကြီးနဲ့ဆက်ဆက်တဲ့ကိုဗစ်နဲ့ဆက်ဆက်တဲ့ကျမကြီးပစ္စည်းရလွင်တရုတ်နိုင်ငံကတင်သွင်းခွင့်ကျွန်တော်ကပေးလိုက်တာပေါ့နော်နောက်တစ်ချက်ကမော်တော်ကားတင်သွင်းခွင့်ပေါ့နော်ဒါလည်းတော့မော်တော်ကားတင်သွင်းခွင့်ကိုလည်းပေးလိုက်တယ်ကျွန်တော်ကဟိုကားရောင်းစင်တာကားရှိုးရုံတစ်ခုကိုဈေးနဲ့ဆယ်လို့ပေါ့သတ်မှတ်ပြီးတော့ထိန်းချုပ်လိုက်တယ်နောက်ဝန်ထမ်းပါမယ်ဆိုပြီးမှ20အထက်ဝန်ထမ်းတွေပေးတဲ့ဟာကိုလည်းလုံးဝဒါရန်ဆိုင်းငန်းလိုက်တယ်ပေါ့နော်အော်နောက်ဆုံးတစ်ချက်လို့လာတော့ဒီစာအုပ်စီကိုစာအုပ်စီကအရင်တော့လိုးလက်လက်စာအုပ်စီနဲ့အင်းအင်းလက်စီပေါ့အရင်တော့လိုးလက်လက်တင်းနေဝင်ပြီးခဲ့အခုကတော့တလောက်တန်းနေ9000ဆိုပြီးတက်မှတ်တယ်တက်မှတ်တဲ့နေရာမှာကိုရာစနစ်နဲ့ပေါ့ကိုမလီဒီ9000အချိုးကျဖွဲဝေပြီးတော့တင်းစင်းတွင်းဝင်ပြီးတယ်ဒါအဓိကတော့သူလုံးသွားတာတော့ကျွန်တော်မြင်တာတော့အေးကင်ဘူးပါမစ်တွေကိုထိန်းချုပ်လိုက်တဲ့သဘောလို့မြင်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ export ဘိုင်းမှာရောအခုဒီတရုတ်ဘင်္ဂလားဒေ့ရှ်နဲ့ဆက်တော့ပြန်ဖွင့်တယ်လို့ကြားပါတယ်ဆရာတခြားဒီတင်ပို့တဲ့အပိုင်းမှာရောပုံမှန်အနေအထားမျိုးပြန်ဖြစ်လာပါပြီလားရှင်အခြေအနေဘယ်လိုရှိပါလဲဆရာ
အဲဒီတင်ပို့တဲ့ဘိုင်းမှာတော့ဒီမှာပဲ
ကိုယ်တော်သူအိန္ဒိယနဲ့စာချုပ်ထုတ်တာကတော့တွေ့ငါးနေပေါ့နော်စီတူဂျီစာချုပ်တော့ဒီနေ့တည်းမှာလက်မှတ်ထိုးလိုက်တာပေါ့နော်အဲတော့ပေးရတော့ပုံမှန်နေပုံမှုရှိတာစံအားတော့လက်ရှိနေထားမှာတော့ဒီဒီဦးနယ်စကားတော့မဖွင့်သေးဘူးနော်သူတို့လည်းပဲပုံမှန်လမ်းကြောင်းတော့စံသေးဘူးလို့ရှိတယ်လာတူကာလာနိုင်စင်ရောရောကြပြီမယ်လေသူလည်းနေတော့မနေဘူးပေါ့နော်အခုနေဆက်အတိတ်ကတော့ခဏ ဒါမှတော့တင်းကြီးတိုင်းနေရတယ်မှာပါတယ်ဒီပင်လားဒေ့ရှ်နဲ့ဆက်ဖွင့်လိုက်တယ်ပေါ့နော်ခုနကတော့ကြောက်ပါဘင်္ဂလားဒေ့ရှ်နဲ့စကားလေကျွန်တော်ကအစ်ပုတ်ပဲရှိတယ်အင်ပုတ်ဘင်္ဂလားဒေ့ရှ်နေဘာမှပြောပြန်သေးတာနေတယ်ပေါ့နော်ကျွန်တော်တို့စီကတော့အစုံပေါ့ဒီဒီလိုကျတော့လို့ဒီမယုတ်လို့ဒါတွေကျွန်တော်ကနှစ်ပေါ်လေးကကြောက်ပေါ့နော်ဒါတော့အရက်အစုံပေါ့နော်ဒါတွေကိုသွားတာများတယ်
Di H2 bayi malah nenek dia buvi atau asal dia jauh dah nuri tu. Tu tempo lo tenju lagi. Tapi bukan tempo H2 mah. H2 ah dah le sudah hamil kita.
Okay, okay. Alah cuma di kongtua ye sensi ada udah ciro le di turu caca pon. Cuma bu turu caca tu raga di American pirau suku tempo dah malah tapi lo cara macam tu usia. So American wo pema nyaman dengan kami biro tempo na belum biasa ni macam siapa le siapa?
สาสาก็สาตากุนช่วยยีช่วยกุนช่วยน้องเทเลกุนเอาเทเลว่าจันโรดีเทจูกับบุเรฮามิวอ่ะได้ยินเสียงก่อนโอ้ติ้นตัวมือเทโชไลปีรอปูกงูปูปีรอปูบุลงดีเลยสุดาก้าเสียรู้มีบ่เนาะโอ้ตัวเด็บเสียทงมือสิบาทละเสีย บ่บ่เอสโคอ่ะเหรอเนี่ยอีโอเตอร์อ่ะบ่ฮู้ถ้าแม่นอินโบอ่ะเหรอเนี่ยอีโอจ๋าตัวเราบ่เนาะตัวนั้นแช่บ่ตรุอีอินโบบ่แม่นเชยจุ๊ดตาได้ป่าได้ปีด้วยมาได้จรเราว่าปาชีซิมป่าบ่ดูดิโควิดก็ยานาเทมเนี่ยด้วยจอมรู้บ้านนี่ไม่ทุ่งไม่อะไรจอมตรงนั้นนี่ไม่เข้าเนี่ยเจอจอมรู้แต่ปาชีซิมบ่ดูดิ
都是那个嘛，那我说话是在讲那个，过不久，我那边的都没有，没多少，我说，啊，为啥路就那都上不回路？那那啥个嘞，啊，照样都送我了。好的。哦，也不给他点，我这个嘞，都是那的把钱先包完，加完的包，谁的计划的都要。现在的店内是有变破奶没拉拉包，那就是那家的路都加完的，假如变破奶没拉拉有，不如免洗吧了，是啊。
第二个的话，奶奶要留在家里，对吧？都是使用，我们一般不咯，对吧？你不懂的使用的，他们不嘛的，也不使用，别人不知道的话，那是啊，干的撇的。如果说你，你假如新学，我们咯不使用，有，我们那个什么工匠、工销路，这样路，啥些地方，零度咯，这农民比的不，除了讲那个可能比，不嘛咯，假如话这个家里，三楼是火炉，标炉，大家假如也这个。 然后那个马里也脱工去了，有啥么保护品？然后那个嘛，你呀，你家人朋友些，那马罗电话的话，马大哥可能比我都是要不需要要么我，我马罗我你年年年六六六六百万困住了，然后零六啊，假如也这个脱工不好，这个脱工啊，困难做嘞是活活，那现在啥是活活不出，是活呢标呢，现在连脱工你们保护，赔都赔都，啊，这修个标。
ถ้าเช่นนี้นี่ต้องดูดิตัวเราเข้าไปแต่รู้ประมาณเลยก็น่าอยู่ในนี้เนี่ยนี่เนี่ยตัวเช่าเราสิ่งนี้วะโอเคเช่นเสียท้าวท้าสุดท้องทุกเบจิสุดที่มาเลยเช่นเสียโอเคบ้างโอเคเช่นดีด้วยนะมาถึงที่ไทยเสร็จตัวมีเมียนทาราบาเช่คุ้มเสียไปแล้วบล็อกการีเปียวที่มีสิ่งอื่นทุลุ่มไปบ้างไหมเฟซบุ๊กลุ่มมุกเงี้ยคอมมูนิตี้กับคอมมูนิเนมเมโกเมทัลโลมีเพียงหลายปาร์ย ออนไลน์กับบาร์เรมาพันธุ์ที่ถ่ายกูบาร์เรอเปลี่ยนกับบาร์มาแต่งเสร็จตัวนายอังคุมนี่ติดกับพันธุ์ที่ตัวเมลูเปียวทาวาร์เรฟีสบุ๊กอุณหภูมิเปลี่ยนเลยเดียร์ฮีเวจ์ฮะที่เก็บไว้ที่ลูออนไลน์กับบาร์ติกูพันธุ์ที่ไหนบัวละมาสุ่มยามงาบล็อกการีเปียวที่มีสีเสมาเต็มเปียทาวาร์เอเช่
Reflect who we are and what we hope to build, I am proud to announce that starting today, our company is now Meta. Our mission remains
the same. Kaba to one, don't sweat to them, don't have the Facebook company jiga. Company Namego, Meta, Lu Name Piangai Bilu, Company Musa Yashijo, Mark Zuckerberg, October Nasashi and Nirunga Topia, Jinagera, Chipare. Virtual reality, augmented reality, Sara Nipinarine. Goye online dega, Kubwaga, a pinkaba malu, Nitan Dwala, Loka Name, Metaverse Sure, online kaba deku, disapu to a kulu name de Piangai Dalu, CEO Zuckerberg, Biovare. Facebook Lumukunyagaro, Diname, Dine Sashinima, Chipare, Dabime.
From now on, we're going to be Metaverse first, not Facebook first.
Kuga Sabi, Metaverse Kube, Shiran Tin Tuaroma Pipare, Facebook Apatamam Hotobau, Debegaro, now so in Genoro when Samuri Yanaibu, Facebook or Tonsia Melurobau, Genoro Eco, Matase Tituine, when Samu Titui, Tuilarane, Mia, Meta, Matasego, Luri Tila Javi, Naga Tue.
Virtual headset, virtual gangzang, virtual mianman talayin. Pani kabare ko kurai chao dwa dalo phe biro. Zongbam yin xiong long joam yin ya me, goyen online go wa lo sha sang yamu mandam ya, kurai lo ni dalo phe yang lo, Metaverse online kabate ko pani ni la phe bare. Virtual gangzang mianman ni da ta yin. Away machine in the Achatia, Koshi, Yala, the Lupchetabido, Eri Lunes, Zagabio, Nine, Gazan, Nine, Akza, to Lone Nine, Murity, Lone Nine, Melule, Jonia Tavare. To get Ankulu, online Gabare, Ma, Goya, online, Go Bois, then went Loshani, the Lupandi Taram, you, Second Life, Sure, Computer Game, Nat, Shibubare. Jabime, Eri, Second Life Garo, Game Gazaduga, Computer Shima, Time B, Goya, online, Go Bois, Eva Dago, Tainto Gazayaraba. Metaphas Garo, Gura Eri Gabare, Zeldo, Lupchibido, Gurai Lusha Dwala Niyadru Pimelu Mark Zuckerberg Guranga Suvare. Facebook Gumni Wedan Houndia Pjede Francis Haugenga. Facebook Gumni Aji Gary Ha. Lumu Gunye Dondurigo Gyumasai Pe. Gumni Aju Mia Yayi Guda Shiran Dengere Lu Ludi Shinja Puncha Lailu. Facebook Gumni Name Tigai Nijing Ma. Akulu Gumni Name De Biangai Da Pjebare. Francis Haugenga. Gumni Dwin Abiangan Bipure Madanrigo Chabia Biro.
There's no doubt that I believe Facebook is an extremely innovative company. And I have
Facebook ha, de ge gu, san tit pan di nai zwan shi de company de khu phit de so ra, chano tan ya ma shi ba u. Kaba wa ma ato so virtual reality, augmented reality ni pinya twan jin du ri ne, tong pa myin online kaba, metaverse ko pan di ti saung ni me so ra gu le, chano tan ya ma shi ba u. Tay bi thu ja san che da ri myin la ya nai ne so ra le mhat ma de. แต่ชื่อชื่อนี่แหละแอปตัวเนี่ยเมตาเวิร์สควบถั่วไล่ตาเลยไม่ซู้เนี่ยฉีลั้นหลุขึ้นมาเลยถ้าใบแม้บวมมามะก้าวหน่าริโกไปเผ่ทาไล่พ้องกวยทาไล่ปีก้าวหน้าเวอายุไส้ดอกแม้หลุลุไม่อยากบ่วีบันคันเนี่ยได้กิสาริโกติติปะปะရှင်းบ่รู้บ่เลยสกาบ็อกเนี่ยตู้คอมพิวเตอร์ก็เปล่าด่าริเดมาတော့ดีปฏิญาณริโกเบลุရှင်းแม้หลุเปล่าไม่ตุยอยากบ่วู
Let's see Dumbo, American dollar, did trillion Dumbo, she the company go. Facebook got a meta, so be company name, Piangai Bime, Wingway Yang, Atika, Uzape, company got a Piangwa Mamaho Pulu, Le, Sequel, Lila, the Riga, don't tap by it. But I think ultimately right now, it's still about Facebook and monetization. That's what I think. Ultimately right now, it's still about Facebook and monetization. That's what I think. Ultimately right now, it's still about Facebook and monetization. That's what I think. Ultimately right now, it's still about Facebook and monetization. That's what I think. Ultimately right now, it's still about Facebook and monetization. That's what I think. Ultimately right now, it's still about Facebook and monetization. That's what I think. Ultimately right now, it's still about Facebook and monetization. That's what I think. Ultimately right now, it's still about Facebook and monetization. That's what I think. Ultimately right now, it's still about Facebook and monetization. That's what I think. Ultimately right now, it's still about Facebook and monetization. That ်ဒါပေမဲ့အဲ့ဒီလိုလှုပ်လိုက်လို့ကျွန်တော်ပရီးမီယာလိဂ်ပွဲစဉ်တွေမှာဝင်ကစားနေသူဖြစ်မတော့ပါဘူးဒါကြောင့်သူတို့လည်းနာမည်ပြောင်းလိုက်ပေမဲ့ Facebook က Facebook ပါပဲ
Facebook သုံးပြီးဆိုချိုဖြစ်စင်အောင်လုပ်နေတာတွေကိုမျက်ကွယ်ပြုထားတယ်ဆိုတဲ့ဆွဆွဲချက်တွေဈေးကွက်မှာလွှမ်းမိုးထားတယ်ဆိုတဲ့ပြဿနာတွေအပေါ်စောင့်ကြည့်နေကြတဲ့လွှတ်တော်အမတ်တွေဥပဒေချမှတ်သူတွေကတော့နာမည်သင့်တဲ့ကုမ္ပဏီအပေါ်ပိုတောင်အာရုံစိုက်စောင့်ကြည့်နေလိမ့်မယ်လို့လည်းသုံးသပ်ကြပါတယ် နိုဗ ెంబ ာ2ရက်ကပေါ်တူဂီနိုင်ငံလစ်ဘွန်မြို့တော်မှာလုပ်ခဲ့တဲ့အင်တာနက်ဆိုင်ရာနှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲ Web Summit မှာတော့ Meta ကုမ္ပဏီရဲ့ဒီဥက္ကဋ္ဌ Nick Clegg ကသူတို့ရဲ့လူမှုကွန်ရက်ပေါ်မှာအချက်အလက်များတွေအမုန်းစကားဖြန့်နာတွေကိုထိထိရောက်ရောက်ကင်တွယ်နေပါပြီလို့အခုလိုပြောသွားပါတယ
်13 billion dollars over the last few years 5 billion dollars in this year alone we have 40,000 people
ဒီကရနေပိုင်းအတွင်းဒေါ်လာ73ဘီလီယံအခုနှစ်တစ်နှစ်ထဲကို5ဘီလီယံသုံးဆွဲခဲ့ပါတယ်ကျွန်တော်တို့ကုမ္ပဏီမှာမတင်တော့တဲ့ post တွေကိုစောင့်ကြည့်ဖယ်ရှားနေသူ4000တိတိရှိပါတယ် Facebook ပေါ်မှာအမုန်းပွားစေတဲ့တင်ပြဖော်ပြမှုတွေဘယ်လောက်ရှိခဲ့သလဲဆိုတာသတင်းစာနာပတ်အတိုင်းကျွန်တော်တို့ထုတ်ပြန်ပါတယ်လက်ရှိမှာ 3.35 ရာခိုင်နှုန်းပဲရှိပါတယ်သဘောက news feed မှာမြင်နေရတဲ့ post 1000မှာ5ခုကပဲအမုန်းပွားစေတဲ့ရေးသားတင်ပြချက်တွေဖြစ်ပါလိမ့်မယ်
2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရလာအောင်ဖြစ်ခဲ့တဲ့ဘာသာရေးလူမျိုးရေးအခြေခံတဲ့ပြည်ပခါတွေမှာ Facebook သုံးအမုန်းစကားဖြန့်ကြတဲ့ကိစ္စတွေကြောင့်ပြည်ထနာပိုကြီးစေခဲ့တယ်လို့အစီရင်ခံစာတွေထွက်ပေါ်ခဲ့ပါတယ် Facebook ကုမ္ပဏီဝန်ထမ်းဟောင်း Francis Haugen ကလည်းလွတ်တော်ဌာနပွဲတွေမှာဒီအကြောင်းထွက်ဆိုခဲ့ပါတယ် Meta ကုမ္ပဏီဒီဥက္ကဋ္ဌ Clegg ကတော့ဒါရီကိုသူတို့ကုမ္ပဏီသင်ကန်းစာယူပြီးပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်အခုလို Facebook ကနေ Meta လို့ကုမ္ပဏီနာမည်ပြောင်းလိုက်ပေမဲ့ဆွဆွဲခံထားရတဲ့ကိစ္စတွေကိုအသေးအချာမရှင်းသေးရော့ကုမ္ပဏီအပေါ်ထင်နေတဲ့အမဲဆက်ကပြောက်ွယ်သွားမှာမဟုတ်ဘူးလို့လေးလာသူတွေကပြောပါတယ် Metaverse online ကမ္ဘာတည်ပေါ်လာဖို့ဆိုပြီးပညာပါပါခြေလှမ်းတက်လှမ်းလိုက်တာလို့ပဲမြင်ကြပါတယ်ကုမ္ပဏီနာမည်သစ်ဖြစ်သွားပေမဲ့ကမ္ဘာမှာသုံးဆွဲသူတန်း3000နီးပါးရှိနေတဲ့ Facebook လူမှုကွန်ရက်သုံးသူအရေးအတွက်တိတိတတရောကြသွားဖို့မမြင်သလိုအဓိကကြော်ညာတွေကနေဝင်ငွေရနေတဲ့ကုမ္ပဏီရဲ့အကျိုးအမြတ်ကိုလည်းတိတိတတအပြောင်းလဲဖြစ်စေမှာမဟုတ်ဘူးလို့တွက်ကြပါရရှင်ကျွန်မအဆုမြတ်မှမှာ
မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်အပြီးအခုတော့မအေးသနာကျော်စီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုအလှည့်ပေးပါရစေရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရေးစီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအီတလီရဲ့နာမည်အကြီးဆုံးအဝိထဲအသုံးဆောင်တစ်စိတ်တစ်ခုဖြစ်တဲ့ကူချီရဲ့အမှတ်တစိတ်ဖက်ရှင်ရှိုးကိုတော့ Los Angeles မြို့မှာကျင်းပပြီးတော့ခရိုင်းကျင်းပနေကြဖက်ရှင်ရှိုးတွေလို့ကက်ခွတ်စင်မြင်မှာကျင်းပတာမျိုးဖက်ရှင်ရှိုးကျင်းပတဲ့ခန်းမတွေထဲမှာကျင်းပတာမျိုးမဟုတ်ဖ ೇನೆ အဲလီမျိုးရဲ့နာမည်ကြီးလမ်းမဖြစ်တဲ့ Hollywood Boulevard လမ်းမကြီးကိုပိတ်ပြီးတော့ကျင်းပခဲ့တာဖြစ်ပါတယ်ဒီဖက်ရှင်ရှိုးမှာတော့ Hollywood နာမည်ကြီးတွေဖြစ်တဲ့တချိန်က Home Alone ဆိုတဲ့ရုပ်ရှင်ကမှအရင်နာမည်ကြီးပြီးတော့1990ပြည်လုံးနှစ်တွေမှာအအောင်မြင်ဆုံးကလေးတယောက်ဆောင်ဖြစ်တဲ့ Macaulay Culkin ကလည်း Model တွေနဲ့အတူမင်းသား Jared Leto တို့လည်းဒီလမ်းမကြီးပေါ်ကဖက်ရှင်ရှောက်လမ်းမှာဝင်လျှောက်ပြခဲ့တာကိုတွေ့ရပါမယ်ဒီ fashion show ကို Gucci Love Parade လို့နာမည်ပေးထားပြီးတော့နာမည်ကြီး TLC တရုတ်ပြားစက်ရုံရှိကလမ်းမကြီးပေါ်မှာနိုဝင်ဘာလ3ရက်ညကကျင်းပခဲ့တာဖြစ်ပါတယ်။ဒီပွဲကိုလမ်းတစ်ဖက်တစ်ချက်ပြည့်နေနေအောင်လာပြီးတော့အားပေးကြတဲ့ပရိသတ်တွေထဲမှာတော့ရုပ်ရှင်ဂီတာအားကစားနေပေဂျုံကနာမည်ကျော်တွေပါဝင်ပါတယ်။ Hollywood နာမည်ကြီးမင်းသမီးတွေဖြစ်တဲ့ Gwyneth Paltrow, Salma Hayek နောက်ပြီးတော့အဆိုတော်လေးမှဆိုရင်တော့ Miley Cyrus, rapper Will.i.am တို့လည်းပါဝင်တာတွေ့ရပါတယ်။ဒီ fashion show က Hollywood ရဲ့ King Hong Fashion ကိုအောက်မေ့ပေါ်ပြင်ပြီးတော့စမ်းသစ်ထားတာပါ။ designer Alessandro Michel က Hollywood King Hong ရုပ်ရှင်တွေက fashion တွေကိုသဘောကျတဲ့အတွက်ဒီ fashion ရာသီမှာသူကတစ်ချိန်တည်းကရုပ်ရှင်တွေမှာပါသလိုကောင်းမွန်တဲ့အုပ်ထုပ်တွေ၊ညှက်မွေးကာဝင်တွေ၊တရေတူ jacket တွေ၊ခေါင်းလောင်းပေါင်းတွေ၊ Bible အင်ကြီးစင်တရဖို့ပြောကြည့်ပါဒီလိုမျိုးတစ်ချိန်ကဟောလိဝုဒ်ရုပ်ရှင်တွေကဖက်ရှင်ပုံစံမျိုးစုံကိုတွေ့ရမှာပါခရမ်းရောင်ကျေးဥစင်းရောင်ပန်းရောင်တောက်တောက်ဒီလိုအရောင်တွေအပြင်ငွေရောင်တမင်းရောင်ကာဝင်တွေကိုပါတွေ့ရပါတယ်ဖနက်ဆိုရင်လည်းဟိုတစ်ချိန်ကခေတ်စားတဲ့ခုံမြင့်ဖနက်တွေထိတ်ချုံဘုံဖနက်တွေပါပါပါတယ်ဒီဖက်ရှင်ရှိုးမှာတွေ့နေကြမော်ဒယ်တွေလိုမျိုးပိမ့်ပိမ့်ရှိရှိတွေကြီးမဟုတ်ဘဲနဲ့ size အရင်သေးတဲ့တွေကိုလည်းမော်ဒယ်ဖြစ်သုံးထားသလိုအကောင်ကြီးတဲ့မော်ဒယ်တွေကိုပါထည့်သွင်းထားတာပါမကြခင်ရုံတင်မှာဖြစ်တဲ့ House of Gucci Gucci K ဟာဆိုတဲ့ရုပ်ရှင်မှာပါဝင်တရုပ်ဆောင်တဲ့မင်းသား Jared Leto ကလည်း Model နဲ့အတူ show ဝင်လျှောက်ခဲ့တဲ့အခါမှာသူက size G ဘေးဘုံကုတ်အင်ကြီးကိုအတွင်းကရှယ်အင်ကြီးတစ်ချက်မပါဘဲဝတ်ထားပြီးတော့ဘောင်းမီကဇာနာကုတ်လဲတာဘောင်းမီအဖြူဘုဖနက်အဖြူကိုဖြစ်ပါတယ်ဟောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသား Leonardo DiCaprio ဟာ ဗြိတိန်နိုင်ငံစကော့တလန်နဲ့ဂလတ်စကိုးမြို့မှာကျင်းပခဲ့တဲ့ COP26 ဥရုယာတီပြောင်းလဲမှုတားဆီးရေးကမ္ဘာခေါင်းဆောင်များထိပ်သီးဆွေးနွေးပွဲကိုလာရောက်သွားခဲ့ပါတယ်။အသက်46နှစ်ရှိပြီဖြစ်တဲ့မင်းသားလီယိုနာໂດဟာသူ့ရဲ့အဖွဲ့သားတွေခြံရံပြီးတော့အပြာရောင်ကုတ်အင်ကြီးပေါင်းမိနဲ့ကုတ်အင်ကြီးပေါ်မှာရောင်စုံကွင်းရင်တို့တစ်ခုထိုးထားတာတွေ့ရမှာပါ။သူကပဝင်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်ရင်တော်တော်ကိုတက်တက်ကြွကြွလောက်ဆောင်လို့ဖြစ်ပြီးတော့စားပါထရေးဆန်များတရားမဝင်ဖမ်းဆီးရောင်းချတပ်ဖြတ်မှုနိုင်ငံရေးနဲ့ပဝင်းကျင်ထိန်းသိမ်းမှုကိစ္စရဲ့တော်တော်များများမှာပါဝင်ပြီးတော့လောက်ကင်နေပါရဲ့2014ခုနှစ်ကဆိုရင်ဥရုယာတီပြောင်းလဲမှုတိုက်ဖြစ်ရေးကုလသမဂ္ဂကိုယ်စားလှယ်ဖြစ်တဲ့သူကိုခန့်အပ်ခဲ့တာဖြစ်ပါရဲ့ကမ္ဘာမှာဥရုယာတီပြောင်းလဲမှုတားဆီးရေးအတွက်တစ်ပင်တွေကဘလောက်အရေးပါလဲဆိုတာကိုအထောက်အထားနဲ့ဒီ COP26 ညီလာခံကာလသိပ္ပံပညာရှင်တွေတင်ပြဆွေးနွေးမဲ့နေရာတော်ဝင်ရုက္ခဗေဒဥယျာဉ်ရဲ့ကာဗွန်ဂါဒန်သုတေသနဌာနကိုလည်းသူလာရောက်သွားခဲ့ပါတယ်။လီယိုနာໂດဒီကပရီယိုဟာသူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာပါတော့သူ့ကိုသူရုပ်ရှင်မင်းသားပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ဆောင်သူလည်းဖြစ်တယ်ဆိုပြီးတော့ဒီ COP26 ထိပ်သီးဆွေးနွေးပွဲမတိုင်ခင်လေးမှာပဲသူ့ရဲ့ကိုယ်ရေးအချက်အလက်ကိုပြောင်းတင်ခဲ့ပြီးတော့ #COP26 လို့လည်းရေးထားပါတယ်။နောက်ပြီးတော့သူကအဲ့ဒီနေရာမှာပဲကုလသမဂ္ဂရဲ့ဥရုယာတီပြောင်းလဲမှုလှုပ်ဆောင်ရေးဝက်ဘ်ဆာမျက်နှာကိုလည်း link ချိတ်ပေးထားပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to flex We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find it ဒီတက်တောင်းရောင်းတင်းလောင်းအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတနာကျအစီအစဉ်တင်ဆက်ထားတာပါရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOA ကနေထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးလို့ရတယ်တေးသချင်းတောင်းလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းအကျဉ်းချုပ်ကိုဦးတင်မောင်တန်းကပြောပြပေးပါရှင
်စစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်သွားဖို့အမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကင်ကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တောင်ပြိုကမ်းပြိုရွေးကောက်ပွဲနိုင်နှစ်ပတ်လည်နေ့မှာအာဏာသိမ်းစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ဥရောပသမဂ္ဂကလည်း NLD ရွေးကောက်ပွဲနိုင်နှစ်ပတ်လည်နေ့မှာကြီးညာချက်ဆောင်ထုတ်ပြန်ပြီးစစ်ကောင်စီရဲ့အာဏာသိမ်းဆိုးရွားအတွင်းဆောင်မှုနဲ့တရားဝင်မှုမြင်ရရှိနိုင်တဲ့အကြောင်းမြန်မာလက်နက်ကိုင်တပ်ဖွဲ့တွေရဲ့လူခွေရေးချိုးဖောက်မှုတွေကိုပြင်းထန်စွာရှုတ်ချကြောင်းအစမတားအင်အားသုံးတိုက်ခိုက်မှုများနဲ့ရန်လိုမှုများကိုချင်းအဆုံးသတ်ဖို့တောင်းဆိုကြောင်းနဲ့မြို့သားညီညွတ်အစိုးရနဲ့ပြည်သူ့တော်ကူစားပြုကော်မတီ CRPHO အပါအဝင်အားလုံးပါဝင်တွေ့ဆုံဆွေးနွေးဖို့တိုက်တွန်းသွားပါတယ်။နိုင်ငံတော်အတိုင်းအမြတ်ဒေါက်အောင်ဆန်းစုကြည်ဆွဲချက်တင်ခံထားတဲ့တဘာဝဘေးအန္တရာယ်ဆရာစီမံခန့်ခွဲမှုချိုးဖောက်တယ်ဆိုတဲ့အမှုအတွက် NLD နိုင်ငံဥဝင်ထေပါဝင်တက်တည်ထွက်ဆိုမဲ့သူစင်းကိုဒီကနေ့မှတရားရုံးမှာတင်ပြလျှောက်ထားခဲ့တယ်လို့စုံစမ်းသိရှိရပါတယ်။နေစည်းမချသတင်းတော်များအဖွဲ့အင်္ဂလိပ်လိုအတူအဖြစ် RSS အဖွဲ့ကမြန်မာနောက်သတင်းတောက်မက်ကီဇွန်တွေကိုသတင်းလွတ်လပ်ခွင့်ဆုအတွက်ဆိုပြလိုက်ပါတယ်။မြန်မာနိုင်ငံမှာမြေပြင်သတင်းတွေကိုပေးနိုင်အောင်ဆောင်ရွက်ခဲ့တဲ့မက်ကီဇွန်နွေးရဲ့လှုပ်ဆောင်ချက်တွေဟာသတင်းလွတ်လပ်ခွင့်အတွက်တတ်သည့်ရှိရှိတိုက်ပွဲဝင်တဲ့သင်္ကေတဖြစ်တယ်လို့ RSF ရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။သဘောတူညီချက်ကိုပြန်လည်အသက်သွင်းမှုဆွေးနွေးနေတာအောင်မြင်ခြင်းလို့ရှိရင်2015ခုနှစ်တုန်းကချုပ်ဆိုထားခဲ့တဲ့သဘောတူညီချက်ကိုပယ်ဖျက်လိုက်မယ်မဟုတ်ဘူးဆိုတဲ့အမှတ်ခံချက်တွေကိုအမေရိကန်ကပေးသင့်တယ်လို့အီရန်နိုင်ငံကတနင်္လာနေ့ကပြောကြားလိုက်ပါတယ်။အီရန်မှာသဘောထားတင်မာတဲ့တပ်ပရအီဘရာဟင်ရာအီစီကဂျွန်လကတက်လာပြီးတဲ့နောက်ဝိလေချောင်းပါဖြစ်သွားခဲ့တဲ့ဆွေးနွေးပွဲတွေကိုနိုဝင်ဘာ29ရက်နေ့ဗီယက်နမ်မှာအမေရိကန်တို့ပြန်လည်ဆွေးနွေးကြဖို့ရှိပါတယ
်။တရင်ချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးခဲ့တာပါရှင်။ဒီကနေ့ညတွေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။အတန်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့မီခဲဒူဘင်စကီနဲ့ဖက်စကိုဗိုလာရက်တို့ဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်ပြီးတဲ့အတန်လွင်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းပြန်ပြီးတော့နားဆင်နိုင်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျမများသတင်းအောင်ပါရှင်
This program has